Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်မြန်မာတက်ဂရိတ်1384ခုနှစ်တကူးလာဇန်23ရက်တကြံအကျိုးနေ့ဗိုလ်တပူးညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုံးလွှင့်ပေးနေပါပြီ။လိုက်တိုမီတာ32နဲ့51အပြင်လိုက်လမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညမှာအစီအစဉ်မှုအဖြစ်ကျွန်မအလေးမာကတာဝန်ယူတင်ဆက်ပေးသွားမှာပါဒီကနေ့နားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့ယူကရိန်းလုံခြုံရေးအကူအညီဒေါ်လာတန်း950အထိအမေရိကန်ထပ်တိုးပေးဖို့ရှိနေတာမြန်မာအပါအဝင်နိုင်ငံ17နိုင်ငံကိုဖင်လန်နိုင်ငံကလူသားစာနာမှုအကူအညီပေးမှာနယူးယောက်ပြစ်ခတ်မှုအလို့ရှိသူကိုအပူတပြင်းရှာဖွေနေစေဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်အပြီးဒီကနေ့ညပိုင်းသတင်းလွှာမှာတော့မြန်မာစစ်ကောင်စီရဲ့ဥပဒေမဲ့ညှဉ်းပန်းနှိပ်စက်ဖမ်းဆီးတာတွေစတဲ့အချက်လက်တွေပါတဲ့အမေရိကန်အစိုးရရဲ့လူ့အခွင့်အရေးအစီရင်ခံစာနဲ့ပတ်သက်ပြီး
နိုင်ငံတကာအစိုးရကြီးကလည်းမြန်မာနိုင်ငံကိုပို့ပြီးတော့ဆိုင်လာတဲ့အချိန်မှာတွေ့နေရတယ်ဖြည့်အပ်ပေးမှုဟာဆိုရှင်တရားမှုလို့ရှိတယ်ဖြည့်အပ်မှုလို့ရှိတယ်လို့ကျွန်တော်တို့ယူဆပါတယ်
ချင်းလူခွေရီအဖွဲ CHRO ရဲ့အမှုဆောင်ဒါရိုက်တာတဦးကပြောသွားတာပါဒီအကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူတကြံအကျိုးလုံခြုံရေးတင်ကြပ်ပြီးမျိုးကြီးအတော်များများခြောက်ကန်နေတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အတူဗုဒ္ဓဘူးညတိုင်းတင်ဆက်ပေးနေကြဒေါက်တာတန့်စော်ရဲ့ကျန်းမာရေးအစီအစဉ်ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရရန်နိုင်ရဲ့အားကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရိုက်မတင်ဆက်ခင်အခုရင်းဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်တိတ်နဲ့ဦးဝင်းမင်းတို့ကပြောပြပေးမှာပါရှင
်ယူကရိန်းနိုင်ငံအတွက်လူညိုရင်းဆိုင်ရာအကူအညီဒေါ်လာတန်း950ဘူးထိထပ်ပေးဖို့အမေရိကန်ကမကြခင်ကြေညာမယ်လို့ခန့်မှန်းထားကြပါတယ်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကလည်းရုရှားတပ်တွေကိုခုခံတွန်းလှန်ဖို့အတွက်အကူအညီတွေထပ်ပေးကြဖို့ပန်ကြားထားတာပါအကူအညီပေးမယ့်အစီအစဉ်အသေးစိတ်ကိုပြင်ဆင်နေစေဖြစ်ပေမဲ့အဲ့ဒီထက်မှဟော်ဝေဇာအမြောက်တွေအပါအဝင်ရည်ပြင်ပြည့်တဲ့နယ်ကြီးတွေပေါဝင်ပွဲရှိတယ်လို့ကွန်ကရစ်လွှတ်တော်အကြီးအကဲထောက်တူက Riders သတင်းဌာနကိုပြောပါရယ် Switch Blade လို့ခေါ်တဲ့အဝေးထိန် drone ရင်အစင်းတရာတွေကအတော်များများကိုယူကရိန်းတပ်ဖွဲ့တွေရထားပြီးဖြစ်တယ်လို့ American ကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတူကပြောပါရယ်အဲ့ဒီ drone ရင်တွေဟာအစောပိုင်းကကြေညာခဲ့တဲ့လူညိုရင်းဆိုင်ရာအကူအညီဒေါ်လာတန်း300ဘူးတဲ့မှာပါဝင်ပြီးတင်ကားဖြစ်နိုင်တဲ့ထိပ်ဖူးတွေတပ်ဆင်ထားတဲ့ drone ရင်တွေဖြစ်ပါရယ်ဂျန်တဲ့ drone ရင်တွေနောက်သတင်းပတ်ဒါမှမဟုတ်တိတ်မကြခင်ယူကရိန်းနိုင်ငံကိုရောက်သွားမှဖြစ်တယ်လို့တင်ကားဖြင့်ဂျေဗလင်ဒုံးကြီးတွေလည်းထ่าရောက်သွားဖို့ရှိပါတယ်။ရုရှားနိုင်ငံရဲ့တပ်ဖြတ်မှုတွေနဲ့ဆက်ပြီးရင်ဆိုင်နေရချိန်မှာယူကရိန်းနိုင်ငံအတွက်လုံခြုံရေးနဲ့လူသားစာနာမှုဆိုင်ရာအကူအညီတွေဆက်ပြီးပေးသွားမယ်ဆိုတာသမ္မတဂျိုးဘိုင်ဒန်နဲ့ပြည်ထောင်ဝန်ကြီးချုပ်ဘော့ရစ်ဂျွန်ဆန်တို့အင်္ဂါနေ့မှာထပ်ပြီးအာမခံပြောဆိုခဲ့ကြပါတယ်။ရုံးနဲ့ရုရှားကြားကုန်သွယ်ရေးဟာပြီးခဲ့တဲ့နှစ်မတ်လကနဲ့နိုင်ရှင်ရင်ဒီနှစ်မတ်လမှာစနစ်ရာခိုင်နှုန်းကျော်မြင့်တက်ခဲ့ပါတယ်။ဒီပမာဏဟာဖေဖော်ဝါရီလထက်လျော့နေပြီမလဲ။ရုပ်နိုင်ငံရဲ့သွင်းကုန်ပို့ကုန်ပမာဏတစ်ခုလုံးမှာတိုးတက်မှုနှုန်းထက်တော့ပိုများစေပါပဲ။ရုပ်ပို့ကုန်နဲ့ရုရှားသွင်းကုန်ပမာဏဟာမတ်လမှာ 12.6 ရာခိုင်နှုန်းတိုးပြီးဒေါ်လာ 11.69 ဘီလီယံရှိခဲ့တယ်ဆိုတော့ဒီရုပ်အကွက်ကွန်ဌာနကဒီနေ့ထုတ်ပြန်တဲ့စာရင်းတွေမှာတွေ့ရပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့ဖေဖော်ဝါရီလတုန်းက 25.8 ရာခိုင်နှုန်းရှိခဲ့တာနဲ့နိုင်ရှင်ရဲ့တော့ရော့သွားပါတယ်။ဒါပေမဲ့လည်းကမ္ဘာတဝန်းနိုင်ငံဒေသပေါင်းစုံနဲ့တရုတ်နိုင်ငံကြားမတ်လကကုန်သွယ်မှုစုစုပေါင်းတန်ဖိုးဒေါ်လာ 904.9 ဘီလီယံ 9.9 ရာခိုင်နှုန်းတိုးတက်မှုနဲ့နိုင်ရှင်ရဲ့တိုးတက်မှုနှုန်းကများနေစေပါပဲ။ဒီုံနဲ့ရုရှားကြားမဟာဗျူဟာမြောက်မိဖက်ဆက်ဆံရေးမှာအကန့်အသတ်မရှိဘူးလို့ရုရှားကျူးကျော်တိုက်ခိုက်မှုမစခင်သတင်းပတ်အတော်ကြားကလေးကတရုတ်နဲ့ရုရှားတို့ကကြေညာခဲ့ပါတယ်။ဒီကိစ္စနှစ်ကတရုတ်နဲ့ရုရှားကြားကုန်သမှုပမာဏဟာ 35.8 ရာခိုင်နှုန်းအထိစံချိန်တင်မြင့်တက်ခဲ့ပြီးဒေါ်လာ 146.9 ဘီလီယံအထိရှိခဲ့ပါတယ်။ဒီကနေ့ဟာမြန်မာနိုင်ငံတဝန်းတကြံပွဲတော်အကြိုနေ့ဖြစ်ပေမဲ့လည်းဆရာနာသိန်းကာလမတိုင်ခင်နှစ်တွေကလိုပွဲတော်ကိုပျော်ပျော်ရွှင်ရွှင်နှဲ့ပြော်ကြတာမျိုးမတွေ့ရပါဘူး။စစ်တပ်ကအာဏာသိမ်းယူခဲ့ပြီးပထမဆုံးကြုံခဲ့တဲ့2021တကြံပွဲတော်တုန်းကလိုပဲဒီနှစ်တကြံပွဲတော်ကိုလည်းတပိမောက်ကြဖို့ဆရာနာသိမ်းမှုစန့်ကျင်နေသူတွေကနှိုးဆော်ထားပါတယ်။တပတ်မှလည်းစစ်ကောင်စီကဒိုင်းပြီးပုံမှန်အခြေအနေတိုင်းပြန်လည်ပတ်နေပြီဆိုတာပြကြတဲ့အတွက်တကြံမန်ဒက်တွေစောက်ပြီးပွဲတော်လုပ်ဖို့ပြင်ဆင်ခဲ့ပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့လယ်ကောင်ကမြို့တော်ဝန်တကြံမန်ဒက်မှာတော့အရင်နှစ်တွေကလိုပွဲလာသူတွေနဲ့စီကားမနေဘဲလုံခြုံရေးအပြည့်ချထားတဲ့အကြောင်းတီဆိုကကုံဖျော်ဖြေနေသူတွေကိုပဲတွေ့ရပါတယ် ရန်ကုန်မြို့ကနေရာတစ်ခုမှာသဲအိတ်တွေနဲ့လုံခြုံရေးအကာရံတွေနောက်ထဲစစ်သားတယောက်နဲ့ကလေးငယ်တစုအပြန်လန်ရေဘက်ကစားနေကြတာကိုလမ်းတစ်ဖက်ကနေတခြားဒေသခံတွေကလှမ်းကြည့်နေကြတာတွေ့ရတယ်လို့ AFP သတင်းတပုတ်မှာရေးထားပါတယ်။မြန်မာနိုင်ငံရဲ့ကြံပွဲတော်မှာအထူးတင်ရှားတဲ့မန္တလေးမြို့မှာလည်းအလားတူ၆ကနေပြီးစစ်ကောင်စီကကမကထပြုစီစဉ်ထားတဲ့ကြံမန်တပ်တွေမှာလူမရှိသလောက်ပါပဲ။ဆီယနာသိမှုကိုငြင်းငြင်းစွာကန့်ကွက်ဆန္ဒပြနေသူတွေကတော့ကြံကာလအတွင်းမှာကိုပဲဒေသတချို့မှာလမ်းပေါ်ထွက်ဆန္ဒပြတာတွေဒီကနေ့လုပ်ခဲ့ကြပါတယ်။စစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေသူတွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမှာလည်းနိုင်ငံတော်ဝန်ဒေသတချို့မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဇာနယိကမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာနိုင်ငံပေါင်း17နိုင်ငံကိုဖင်လန်နိုင်ငံကအကူအညီပေးမဲ့ထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာ၊ဆိုမာလီယာ၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံစတဲ့နိုင်ငံပေါင်း17နိုင်ငံမှာလူသားစာနာမှုအကူအညီပေးလုပ်ငန်းတွေအတွက်ဖင်လန်အခြေစိုက်ပြည်တွင်းအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုယူရိုငွေ 26.3% ပေးဖို့ကြေညာထားတဲ့ဖင်လန်နိုင်ငံရဲ့ဌာနရဲ့ဒီကနေ့ရဲ့ဆွေးနွေးထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖင်လန်နိုင်ငံရဲ့လူသားစာနာမှုအကူအညီပေးဆံရမူဝါဒအရအကူအညီပေးရမုံငွေတွေကိုကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာကြက်ချီနေတဲ့လာကျန်းကြီးအဖွဲ့ဥရောပသမဂ္ဂ EU ကသတ်မှတ်ထားတဲ့လူသားစာနာမှုလက်တွဲလှုပ်ဆောင်ပွဲများဆိုင်ရာလိုအပ်ချက်တွေကိုပြည့်မီတဲ့ဖင်လန်ပြည်တွင်းအဖွဲ့အစည်း9ဖွဲ့ကိုချပေးသွားနိုင်ပါတယ်။ဒီနေ့အဖြစ်တော့ဖင်လန်ကပေးတဲ့လူသားစာနာမှုဆိုင်ရာရမုံငွေတွေကိုလက်ဆိုင်ရာအစိုးရတွေကိုတိုက်ရိုက်ပေးတာမဟုတ်ဘူးဆိုတဲ့သဘောပါပဲ။မြန်မာနိုင်ငံမှာဆက်လာတဲ့ပြီးနောက်ပိုင်းတိုင်းပြည်ရဲ့စီးပွားရေးလူမှုရေးကျန်းမာရေးစတဲ့ကဏ္ဍအသီးသီးယိုယင်းပျက်စီးလာနေတာပါ။အာဏာသိမ်းစစ်ကောင်စီကလည်းတိုင်းပြည်လူထုအကျိုးစီးပွားတိုးတက်ရေးလှုပ်ဆောင်တဲ့အစားအာဏာသိမ်းမှုခိုင်မြဲရေးအတွက်စန့်ကျင်သူတွေကိုနှိမ်နင်းတာကိုပဲအာယုံဆိုင်လုပ်နေတယ်လို့ဝေဖန်ကြပါရယ်။စီးပွားရေးလုပ်ငန်းတွေတရားမလဲပတ်နေတာကြောင့်အလုပ်ကံခွင်လန်းတွေဆုံးရှုံးနေတယ်လို့လုပ်ငန်းတွေပိတ်သိမ်းတာကြောင့်လည်းအလုပ်လက်မဲ့အရေးအတွက်ပိုတိုးလာနေပါရယ်။တိုင်းပြည်အခြေအနေကိုအချိန်မီမထင်သိနိုင်ဘူးဆိုရင်မြမလူဦးရေ3000ကျပ်ထက်မနည်းငတ်မှုခေါင်းပွားမဲ့ဘေးရန်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်ခင်ဗျာ
။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 1953ညာလိုင်းတိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အသံရဲ့ဗုဒ္ဓဦးညပိုင်းခြေတန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်လူ20ကျော်ဒဏ်ရာရခဲ့တဲ့နယူးယောက်မြောက်ယထာပြစ်ခတ်မှုတွင်အလို့ရှိသူတူကိုဆက်ရှာဖွင့်နေပါတယ်မနေ့အင်ကာနေ့မနေ့ရုံးတက်လူသွားလာများချိန်ဖြစ်ခဲ့တဲ့ပြစ်ခတ်မှုမှာအလို့ရှိသူအဖြစ်အသက်62နှစ်အရွယ် Frank R. James ကိုသတ်မှတ်ထားတယ်လို့နယူးယောက်ရဲတပ်ဝင်အရာရှိချုပ် James Essex ကမနေ့ညနေကပြောပါတယ် Wisconsin, Philadelphia နဲ့ Pennsylvania ပြည်နယ်၃ခုလုံးမှာနေရက်လိပ်စာယူထားတဲ့ James အနေနဲ့ Van Gardner စီးကိုငှားပြီးပြစ်ခတ်မှုဖြစ်တဲ့ Brooklyn ဘူတာရုံကနေ၅မိုင်နီးပါးအကွာမှာကားကိုရက်ခဲ့တာပါအခင်းဖြစ်တဲ့နေရာမှာဒီကားတော်ကိုတွေ့ခဲ့တယ်လို့လည်းရဲတွေကဆိုပါတယ်။လူအနည်းဆုံး23ဦးထဏ်ရခဲ့တဲ့ဒီပြစ်ခတ်မှုနဲ့ဆက်ဆက်ပြီးရှာဖွေပေါ်ထုတ်နိုင်မှု James ကိုအပူတပြက်လိုက်ရှာနေတယ်လို့လည်းအရာရှိချုပ် Essex ကသတင်းတောက်တွေကိုပြောပါတယ်။ James အနေနဲ့ Philadelphia ပြည်နယ်မှာဒီ Van ပတ်မှုပုံကားကိုငှားရခဲ့တယ်လို့သိရပါတယ်။သူ့ကိုသတင်းပေးသူအတွက်စုငွေ$5,000ချိမြင့်မယ်လို့လည်းအရာရှိချုပ် Essex ကဆက်ပြောပါတယ်။အမေရိကန်မှာအဓိကကိုဗစ်ရောဂါကြောင့်မနှစ် 2021 ခုနှစ်ဟာသမိုင်းမှာလူအများဆုံးတည်ခဲ့တဲ့နှစ်ဖြစ်သွားရပြီလို့အစိုးရမှတ်တမ်းတွေမှာဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းအမေရိကန်မှာလူ 3,460,000 တည်ဆုံးခဲ့တယ်လို့အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကဒီလနောက်ဆုံးထုတ်ပြန်တဲ့စာရင်းမှာဖော်ပြလိုက်ပါတယ်။ဒီရေအတွက်ဟာတနှစ် 2020 ခုနှစ်ကအရင်စံချိန်တည်တည်ဆုံးခဲ့တဲ့အရေအတွက်ထက် 8,000 တောင်ပိုများသွားပါတယ်။COVID-19 ရောဂါအပြင်လူငယ်လူရွယ်တွေကြားမွေးရဆေးအလွန်ကျုံသုံးဆဲမှုကြောင့်သေဆုံးတဲ့အရေးအတွက်ကလည်းအရင်ကထက်မကြုံစဘူးပုံများလာတယ်လို့ဒီစီးရင်မှာဆက်ဖော်ပြထားပါတယ်။ဒါကြောင့်မနှစ် 2021 ခုတည်းအမေရိကန်မှာလူပြည့်မြတ်သက်တမ်းဟာနောက်ထပ်5လဒါမှမဟုတ်6လရောနေသွားပြီးအရင်အနှစ်20ကအခြေအနေမျိုးထိပြန်ဆွတ်ယုတ်သွားရတယ်လို့လည်းသူတွေတီတွေကထောက်ပြနေပါတယ်။ဒီတော့အတွင်းပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်လက်တော်မှန်5ယောက်ထပ်ပြီး COVID ကူးစက်ခံခဲ့ရပါတယ်။ဒီပေါ် Fox ရုပ်သံကတော့ American Literature အဆောက်အုံဟာ COVID ကူးစက်မှုအချက်အချာဖြစ်လာနိုင်ပါတယ်လို့သတိပေးထားပါတယ်။လက်ရှိမှာတော့ American Literature အတွင်းစုစုပေါင်းအမှတ်135ယောက်ထဲမှာ ကိုဗစ်ကူးစက်ခံရသူပေါင်းက88ယောက်ထိရှိလာနေပါပြီခင်ဗျ။တရုတ်နိုင်ငံရှန်ဟိုင်းမြို့ကြီးမှာတင်းကျပ်တဲ့ကိုဗစ်ထိန်းချုပ်မှုတွေတချို့မှာပြန်လျှော့ပေးလိုက်တာမို့လူတချို့ပထမဆုံးအိမ်ပြန်ပြန်ထွက်နိုင်ကြပါပြီ။တရုတ်ရဲ့ကိုဗစ်လုံးဝကင်းစင်ရေးကိုဗစ် 0 မူနဲ့ရှန်ဟိုင်းမြို့ကန်တွေကိုတရေနှစ်ပတ်ကျော်အိမ်ပြန်ပေးမထွက်ပဲရောဂါစစ်ဆေးခဲ့ပြီးစီးပွားရေးထိခိုက်မှာစိုးရိမ်လာခြင်းမနေ့ကပဲအခုလိုတချို့နေရာတွေကိုအစမ်းပြန်ဖြေလျှော့ပေးလိုက်တာပါ။ဒီကိုဗစ်စီကံတင်းကျပ်လွန်မှုကြောင့် Apple ကုမ္ပဏီအတွက် iPhones တွေတက်ဆင်ပေးတဲ့ German Motor Car ကုမ္ပဏီကြီး Bosch နဲ့ Taiwan Pagantron Corporation တို့ကတရုတ်မှာရှိတဲ့သူတို့စက်ယုံတွေရပ်ဆိုင်းလဲရတယ်လို့မနေ့အင်္ဂါနေ့ကပြောခဲ့ပါတယ်။ဒါကတရုတ်ရဲ့စီးပွားရေးနဲ့ကမ္ဘာလုံးဆိုင်ရာကွန်ပျူတာထောက်ပံ့ရေးကိစ္စကိုထိခိုက်လာနိုင်ချိန်မှာပြီးခဲ့တဲ့14ရက်တွင် COVID-19 ကူးစက်မှုအသင့်မရှိတဲ့နေရာတွေမှာပဲဒီ COVID စီးကံတွေစပြန်လျှော့ပေးလာတာပါ။ရှန်ဟိုင်းမြို့မှာလူရေ25သန်းရှိတဲ့ထက်က၅သန်းဒီမှမှာအခုလိုကိုဗစ်ကူးစက်မှုတွေထပ်မတွေ့တော့ကြောင်းအန်ဒီရဲ့နေသူတွေအဖြစ်သတ်မှတ်လိုက်ဆောင်လိုက်တာလို့လည်းတရုတ်ကျန်းမာရေးအရှိတွေကရှင်းပြပါတယ်။ဒါပေမဲ့လူကြီး၄ပုံတပုံလော့ခ်ဒေါင်းအပြည့်အစုံမို့တစ်စိတ်တစ်ပိုင်းဆက်ချနေတဲ့ရှန်ဟိုင်းမှာအခု၈ရက်ဆက်တိုက်တစ်နေ့ပိုးတွေ့သူတွေ1000ကျော်ရှိနေပြီးလာမယ့်ရက်တွေမှာလည်းဆက်မြင့်နေနိုင်သေးကလှိုင်းကြီးအသွင်ဖြစ်လာမှာကိုတော့ကျန်းမာရေးတာဝန်ရှိသူတွေစိုးရိမ်နေကြပါတယ်ခင်ဗျာ။ဒီကိုဗစ်ကြောင့်ပဲယူကရိန်းစစ်ပွဲမတိုင်ခင်တည်းကနောက်ထပ်ကမ္ဘာလူသားပေါင်း89သန်းကြီးမားတဲ့ဆင်းရဲတွေနဲ့ကြာခဲ့ရပြီလို့ကုလသမဂ္ဂကဆိုလိုက်ပါတယ်။မနှစ်ထဲကအခုလိုစိုးစိုးဝါးဝါးဆင်းရဲမှုတွေထပ်ရောက်သွားခဲ့တာမှာကြုံနေရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့အကျွေးဆက်ရတဲ့ဈေးတွေပိုထောင်းလာတာကြောင့်စီးပွားရေးပြန်နလန်မထူနိုင်ဖြစ်နေရတယ်လို့အခုကုလအစည်းအဝေးခန်းစာမှာထောက်ပြထားပါတယ်။ဒီစီးပွားရေးပြန်နလန်ထူနိုင်ရေးအတွက်တော့ချမ်းသာတဲ့နိုင်ငံတွေအနေနဲ့အတူတူအသက်သာဆုံးယူတဲ့နည်းနဲ့စံချိန်တင်ငွေမြောင်များချေယူနိုင်အောင်ကူညီပေးတယ်လို့လည်းမနေ့ကပဲထုတ်တဲ့ဒီကုလစင်ခန်းစာမှာတိုက်တွန်းထားပါတယ်။အစိုးရဆုံးနိုင်ငံတွေအနေနဲ့ဒေါ်လာဘီလီယံတွေချီအကျွေးပေးဆက်နေရတာအပြင်ထက်ချေးဖို့လည်းပိုမြင့်မားတဲ့တိုးနှုံးနဲ့ရင်ဆိုင်နေရကပညာရေးကျန်းမာရေးသဘာဝပတ်ဝန်းကျင်ရေးစင်ရဲချမ်းသာကွာခြားမှုရေးတွေအတွက်ငွေမတုံးနိုင်တော့ဘူးလို့ဒီစင်ခန်းစာမှာဆက်ထောက်ပြထားပါတယ်ခင်ဗျာ။
ဧပြီလ23ရက်ပုဒ်တဖူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဝင်းမင်းတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဆက်တိုက်တင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့ရန်ကုန်ကသတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်။အမေရိကန်အစိုးရရဲ့နှစ်စဉ်နိုင်ငံတကာလူအခွင့်အရေးအစည်းအဝေးခန်းစားနဲ့ပတ်သက်ပြီးမြန်မာအရေးလှုပ်ရှားသူတွေဘလို့အမြင်သဘောထားရှိပါသလဲပြောပြပေးချင်ပါတယ်။မြန်မာစစ်ကောင်စီရဲ့ဥပဒေမဲ့တရားလက်လွတ်တပ်ဖြတ်မှုတွေ၊ညှဉ်းပန်းနှိပ်စက်မှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေ၊ဖမ်းဆီးနှိပ်စက်မှုတွေ၊အကျဉ်းထောင်တွေညှဉ်းပန်းမှုတွေစတဲ့လူအခွင့်အရေးချိုးဖောက်မှုအချက်အလက်တွေကိုမနေ့ကထုတ်တဲ့အမေရိကန်အစိုးရရဲ့နှစ်စဉ်နိုင်ငံတကာလူအခွင့်အရေးအစည်းအဝေးခန်းစားရဲဖော်ပြထားပါတယ်။မြန်မာလူအခွင့်အရေးစောင့်ကြည့်တဲ့အဖွဲ့တွေကတော့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစည်းအဝေးခန်းစားကိုကြိုဆိုလိုက်ပြီးဒီလိုနိုင်ငံတကာဖိအားတွေနဲ့စစ်ကောင်စီရဲ့လုပ်ရက်တွေကိုရပ်တန့်နိုင်ဖို့မျှော်လင့်ကြောင်းလည်းသူတို့ကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုသားညုံပြောပြပေးပါမယ်ရှင
်2021ခုနှစ်အတွင်းနိုင်ငံတကာလူခွင့်အခြေအနေကိုဖော်ပြတဲ့အမေရိကန်နိုင်ငံကြီးဌာနနှစ်စဉ်လူခွင့်အစည်းအဝေးထဲမှာမြန်မာနိုင်ငံရဲ့လူခွင့်အခြေအနေစူးဝါလာနေတာတွေကိုထောက်ပြထားပါတယ်အထူးသဖြင့်ဒီဒီမိုကရေစီနဲ့လူခွင့်ရေးအတွက်ဆန္ဒပြတောင်းဆိုမှုတွေကိုမြန်မာစစ်တပ်ကရဲဆက်ဆက်နှိပ်ကွပ်တာအပြင်အခုနောက်ပိုင်းအရက်သားတွေကိုပြစ်မှတ်ထားအကြမ်းဖက်မှုတွေကိုပါမှတ်တမ်းပြုစုထားပါတယ်လူကုန်တိုက်ခါကိုအလေးမထားတာပြည်သူတွေရဲ့လွတ်လပ်ခွင့်ကိုမလေးစားတာနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်နိုင်တဲ့အခွင့်အရေးမပေးတာအစိုးရအတွင်းအကျဉ်းပြတ်ချစားမှုနဲ့ပွလင်းမြင်သာမှုမရှိတာလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးခွင့်ပိတ်ပင်ထားတာလူနည်းစုတွေနဲ့အမျိုးသမီးတွေအပေါ်မှာလိင်မဲဆိုင်ရာချိုးဖောက်တာတွေနောက်တော့အနာဖီဆန်နဲ့အလုပ်သမားတွေကိုဖိနှိပ်တာတွေကိုအကြောင်းအရာလိုက်ခွဲခြားပြီးတော့မြန်မာလူခွင့်ရေးအခြေအနေတွေကိုဖော်ပြထားပါတယ်မြန်မာလူခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကတော့ဒီအစီအစဉ်စာပါအချက်လက်တွေကိုသဘောတူလက်ခံလို့အခုလိုအမေရိကန်အစိုးရထုတ်ပြန်ချက်ကိုလည်းကြိုဆိုခဲ့ကြပါတယ်လက်ရှိမှာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေကရော့မသွားပေမဲ့ရေရှည်မှာတော့အမေရိကန်အပါအဝင်နိုင်ငံတကာရဲ့ဖိအားပေးမှုတွေကတက်ရောက်လာနိုင်တယ်လို့ချင်းလူခွင့်ရေးအဖွဲ့ CHRO ရဲ့အမှုဆောင်ဒါရိုက်တာ Slime Zhao က VOA ကိုပြောပါရတယ်။အာဏာသိမ်းမှုကိုဆန့်ကျင်သူတွေပိုများလာတယ်လို့စစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေကလည်းပိုပိုပြီးတော့ဆိုးလာနေတယ်လို့သူကပြောပါရတယ
်။နိုင်ငံတကာဖိအားကိုသူတို့ကယူဝန်ဆိုင်ကတို့ဖြစ်နေတာပေါ့နော်။ဒါမဲ့လို့နိုင်ငံတကာဖိအားပေးတယ်ဆိုတာတက်ရောက်မှုတော့ရှိပါတယ်။အခုလိုမျိုးဒီလိုမျိုးအမေရိကန်အစိုးရဒီနိုင်ငံချွဲဝင်ကြီးဌာနမျိုးစင်ထုတ်ထားတဲ့မြန်မာနိုင်ငံရဲ့လူခွင့်ရေးချူပေါင်းမှုအခြေအနေကိုကျွန်တော်ကြည့်နေစုလို့ရှိရင်တစ်နှစ်ထက်တည်းနဲ့ ပုံမဆိုးရလာတဲ့တော့လေကျွန်တော်တွေ့ရတယ်လို့ဒီနိုင်ငံတကာအစိုးရကြီးအလဲမြန်မာနိုင်ငံကိုကယူပို့ပြီးတော့ဆိုက်လာတဲ့အချိန်မှာတွေ့နေရတယ်ကျတော့ဒီအဓိကတော့ကျွန်တော်တို့ဒီလူခွင့်ရတဲ့လှုပ်ဆောင်နေတဲ့အဖွဲ့အစီတစ်ခုအနေနဲ့ပေါ်တော့ဒါလေးကိုကျွန်တော်ကျေဆွလဲလဲလက်ခံနေဒီလိုမျိုးဖြစ်အပ်မှုဟာဆိုရှင်တိတ်ရောက်မှုလည်းရှိတယ်ချီရောက်မှုလည်းရှိတယ်လို့ကျွန်တော်တို့ယူဆပါတယ
်ဒီအပိုင်းထဲမှာပဲစကိုင်းတိုင်းနဲ့မကွေးတိုင်းမှာစစ်ကောင်စီကရွာတွေမိရှုပ်ပြီးတော့နေမြေရှင်းနေတာတွေလုပ်နေပါတယ်အရက်ဖက်အဖွဲ့စည်းတစ်ခုရဲ့စီးရင်ရဆိုရင်တော့လက်နက်ကန်ပြိပခဖြစ်တဲ့ဒေသတွေကအင်ဂျီပေါင်း 9,000 ကျော်မိရှုခံရတယ်လို့ဆိုပါတယ်ဒီစီးင်းကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမရှိသေးပါဘူးအတည်ပြုတာလည်းမရှိသေးပါဘူးတကယ်တော့နိုင်ငံတကာရဲ့ဖိအားတွေကမြမရီကိုတည်တည်သာပြောင်းလဲတာမျိုးမတွေ့ရဘူးလို့လူခွင့်ဆောင်ကြည့်သူတချို့ကမြင်ပါတယ်ပြည်ရင်းပြည်ပါကမြမအင်အားစုတွေအားလုံးဝိုင်းဝန်းလှုပ်ဆောင်တော့မှပဲအပြောင်းလဲဖြစ်လာလိမ့်မယ်လို့ 45 Rights ရဲ့ Director အဖွဲ့ဝင် Nikki Diamond က view ကိုပြောပါတယ
်အဓိကအရေးရပဲရပဲလာလဲဆိုရင်ကျွန်တော်ပြည်ရင်းရပဲလာတယ်ပေါ့အဲ့တော့ဟိုအခုချိန်မှာဟိုယူကရိန်းကိုပေါ့နော်ကျွန်တော်ကတော့အများအားပြောလို့ရှိရင်ယူကရိန်းကိုဥပမာယူသစ်တယ်အဲ့တော့နိုင်ငံတကာကဒီပိတ်ဆို့အရေးယူမှုတွေနိုင်ငံတကာနေမြမအရေးယူပေါ့နော်ဆောင်ရွက်တဲ့နေရာတွေမှာဟိုအားမလို့အားမရတာတွေအများကြီးရှိတဲ့အခါကျတော့ကျွန်တော်အဓိကထောက်ပြချင်တာဒီကျွန်တော်တို့မြန်မာတွေပေါ့နော်နိုင်ငံသားကိုရောက်နေတဲ့မြန်မာတွေကသူတို့နေထိုင်နေနိုင်ငံတွေမှာလုံရှားမှုတွေကိုအရင်အတည်းပို့ပြီးတော့လုံရှားဖို့လိုတယ်။အနေတိုင်းပေါ့နော်ဒီအချမ်းပတ်စစ်တပ်ကသူတို့လူတွေတတ်နေရဲ့ရွာတွေမီးရှို့နေတယ်ခုနကမထင်လို့ပေါ့နော်အပြစ်မဲ့တဲ့ပြည်သူတွေကိုပစ်ပတ်နေရဲ့မရင်းချင်းနေခုနကမီးရှို့တတ်တယ်ဒီလိုလုံရက်တွေကိုကျူးလွန်နေတဲ့အချိန်မှာကျွန်တော်နိုင်ငံတကာရောက်နေတဲ့ဒီတက်ချလုံရှားသူတွေမြန်မာတွေကဖြစ်နေတဲ့အကြောင်းအရာတွေပေါ့နော်သူတို့နေထိုင်တဲ့ဒီနိုင်ငံတွေပတ်ဝန်းကျင်တွေမှာဒါတွေကိုဟိုသူတို့အဆိုးရတွေရောနော်သူတို့ပြည်သူတွေရောသိအောင်ပေါ့ကျွန်တော်လုပ်ပေးဖို့လုပ်ရဲအဲ့တော့ဘာဖြစ်မလဲဆိုလို့ရှိရင်ဟိုဗပောင်းဆောင်ကနေပြီးတော့တိုးမှပဲအရွေးရဖြစ်မှာပေါ့နော
်အာနာသိန်းရဲ့ရက်ကစပြီးတော့ဧပြီလ6ရက်အထိအရသား2300ထက်မနည်းသေဆုံးခဲ့ရတယ်လို့နိုင်ငံချင်းသားကူညီဆောက်ရှောက်ရေးတင် EPP ကထုတ်ပြန်ပါတယ်။စကိုင်းတိုင်းက946ဦးနဲ့သေဆုံးမှုအများဆုံးဖြစ်ခဲ့ပြီးတော့ရန်ကုန်မန္တလေးပဲခူးနဲ့မကွေးတိုင်းကအဆင့်လိုက်အများဆုံးဖြစ်ပါတယ်။ဒီစီးနဲ့မှာစစ်ကြောရေးမှာသေဆုံးတာတွေရှိသလိုမိရှုတက်ဖြတ်ခံရသူတွေလည်းပါပါတယ်။အချင်းထောင်အလုတ်စကန်ထင်းသိမ်းစကန်တွေကအခြေအနေတွေကလည်းခက်ခဲကြမ်းတမ်းပြီးတော့ညစ်ပန်းမှုတွေနဲ့အတူစေကူတာကွန်းတွေမရတာအချင်းကနဲ့အချင်းသားဥယျာဉ်မမျှတာတွေကြောင့်အသက်အန္တရာယ်စိုးရိမ်ရတဲ့အခြေအနေတွေရှိပါတယ်။ဒါတွေကိုလည်းအမေရိကန်အစိုးရရဲ့လူခွင့်ရေးစင်ကန်စာမှာသိစိတ်ရှင်းလင်းထားပါတယ်။စစ်ကောင်စီအာဏာသိမ်းတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်အစိုးရကနေပြီးတော့မြန်မာစစ်တပ်ရဲ့ထိပ်ပန်းခေါင်းဆောင်တွေနဲ့စစ်တပ်အတွက်ဝင်ငွေရှာပေးနေတဲ့စီးပွားရေးလုပ်ငန်းတွေအပါအဝင်လူပုဂ္ဂိုလ်80ဦးကိုအရေးယူတန်ခတ်မှုတွေလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအကျပ်တဲတွေပို့ပြီးတော့ဆိုးဝါးလာတဲ့အတွက်လူသားချင်းစာနာတဲ့အကူအညီတွေကိုခွင့်ပေးဖို့နဲ့လူမှုဝန်ထမ်းတွေရဲ့ဘေးကင်းလုံခြုံရေးအတွက်ဆရာနာရှင်ကိုဖိအားပေးကြဖို့ဒေသတွင်းကမိဖက်နိုင်ငံတွေကိုလည်းအမေရိကန်ဆွေကအားပေးတိုက်တွန်းနေတဲ့အကြောင်းအမေရိကန်တန်ယုံကလည်းဒီကနေ့ပဲထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တာတွေဟာလည်းလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်ပြည်တော်စုကပြီးခဲ့တဲ့သတင်းပတ်တွေကပဲသတ်မှတ်ကြေညာခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဌာနရဲ့အစီအစဉ်စာမှာတော့စစ်ကောင်စီရဲ့ဥပဒေမဲ့ဖမ်းဆီးတပ်ဖြတ်မှုတွေကိုအထောက်အထားနဲ့ဖော်ပြထားတယ်လို့ပဲတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြည်သူ့ကာကွယ်ရေး PDF အဖွဲ့ဝင်တချို့ရဲ့လူခွင့်ချူပေါမှုတွေကိုလည်းထည့်သွင်းရေးသားထားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နဲ့ဆိုင်တဲ့အစီအစဉ်စာကိုလည်းမကြခင်မှာထုတ်ပြန်ဖို့ရှိတယ်လို့သိရပြီးတော့ဒီထက်မှာမြန်မာနိုင်ငံတွင်းပြည်နေမှုတွေနဲ့ပတ်သက်လို့ပို့ပြီးတော့အသေးစိတ်တဲ့အချက်လက်တွေထပ်ပြီးပါလာဖို့ရှိပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့လူခွင့်ရေးအစီရင်ခံစာအပေါ်မြမလူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့အမြင်သဘောထားတွေကိုကိုသားညိုပြောပြပေးခဲ့တာပါ။အခုဆက်ပြီးတကြံအကျိုးနဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်။မြမစစ်ကောင်စီဟာရန်ကုန်မန္တလေးနေပြည်တော်အပါအဝင်မြို့ကြီးတွေမှာ2022ခုနှစ်တကြံကိုလုံခြုံရေးမြင့်ပြီးစီကောင်းအောင်ကြိုးပမ်းနေပေမဲ့နေရာတော်တော်များများမှာတော့ရေကစားသူမရှိသလောက်အောင်ကိုတကြံဟာ၆ကတ်နေပါဗျ။ဒီနေ့တကြံအကျိုးနဲ့မနက်ပိုင်းနေရာတချို့မှာအသေးစားပောက်ကွဲမှုတွေနဲ့ပြစ်ခတ်မှုတချို့လည်းရှိခဲ့ပါဗျ။ဒီကြံအကျိုးနဲ့အခြေအနေရန်ကုန်ကတည်င်းပြဖို့ထားတာကိုနန်းလောင်ပြောပြပေးမှာပါရှင်
။ဒီကနေ့ဟာမြန်မာနိုင်ငံ2022ခုနှစ်တကြံအကျိုးရဖြစ်ပါတယ်။စစ်ကောင်စီဟာတည်တကြံကိုစီစီကကကျင်းပနိုင်ဖို့ပြည်내နဲ့တိုင်းတွေမှာရှိတဲ့အစိုးရဌာနဆိုင်ရာမဏ္ဍပ်တွေမြို့တော်ဝန်မဏ္ဍပ်တွေကိုလုံခြုံရေးမြင့်ပြီးတော့စတင်ဖွင့်လှစ်ခဲ့ပါတယ်။ရင်းအကတွေဌာနဆိုင်ရာအခအလှတွေနဲ့ဖွင့်လှစ်ခဲ့ပေမဲ့ဖွင့်လှစ်တဲ့အချိန်မှာတမတ်တူညီကားတွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေခွင့်ပြုချက်ရထားတဲ့ကားတွေကိုပဲရေကစားမန်းနှက်ရှိကိုဖျက်ဆီးခွင့်ပြုပါတယ်။နိုင်ငံတကာအတော်များများမှာတော့ရေထွက်ကစားသူမရှိသလောက်ဖြစ်နေတယ်လို့ဒေသခံတွေကပြောကြပါတယ်။ဒ ဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်မြို့နယ်မြို့တော်ပုံမန္တန်နဲ့မဟာဘာနုလပန်ချန်လန်ကလမ်းလျှောက်ကြကြံဖို့ပွဲတွေကိုရန်ကုန်တိုင်းဝန်ကြီးချုပ်ကိုရိုင်းတက်ရောက်ဖွင့်လှစ်ခဲ့တာပါမန္တန်ဆက်လို့ချိန်ဘုံပေါက်ကွဲတာကြောင့်ရောဒီကနေ့ကြံအကျိုးနဲ့ဖြစ်တာကြောင့်မှအဲ့ဒီနေရာနာမှာလုံခြုံရေးအထူးတိုးမြင့်ချထားတယ်လို့အနည်းမှနေထိုင်သူတူကပြောပါတယ
်လမ်းသုံးစင်မှာနေရာ10နှစ်လောက်တော့ရှိပါတော့နော်ကျွန်တော်ဒီနားမှာစီးပွဲရောက်မြာဒီဘိုမန္တန်မြို့တော်ပုံမန္တန်ပေါ့လေသူတို့ပြောတော့မြို့တော်ပုံမန္တန်ကမန္တန်ကလာဖွင့်သွားတာခွင့်တဲ့ချင်းသူ့လူတွေကြီးနေပဲဘသူမှဒီနားကဒီနားကဘသူမှတော့မကြည့်ဘူးသူတို့လူတွေနဲ့သူတို့ပြည်နေရလုံညိုကြီးကလည်းအရင်ကြက်တယ်ဆေးလီနဲ့မိချင်းနေတော့ယူလို့မရအရင်နေ့တကြံတော့ဆိုဒီနားကဈေးတဲ့ရင်နဲ့ရှုပ်ရှက်ကိုခတ်နေရအခုတော့အဲ့နားမှလည်းဘသူမှလည်းဈေးရောက်လို့လည်းမရဈေးတဲ့ရင်လည်းမရှိအဲ့ဒီလည်းဝင်ညနိုင်ဝင်လို့မရဘူးလားလာကြည့်တဲ့သူတို့လူတွေတော့မှဘာမှတယ်လို့မရအဲ့ရေဘက်ကန်ထွက်တယ်ဆိုတော့သူတို့ကားတွေကလည်းအဲ့ဟာညတွေကစစ်ပြီးတော့အဲ့မှာထိုးထားတာအပြင်ကဈေးမှလည်းဝင်လို့မရဒီစည်းမလည်းမပေါ့
ရန်ကုန်မြို့တော်ခမမန္တမဆိုရင်ဧပြီလ23ရက်ဒီကနေ့ကနေ16ရက်နေ့အထိမနေ့9နာရီကနေညနေ6နာရီအတွင်းမြို့တော်ခမတဝိုက်ကလမ်းတွေကိုပိတ်ထားမယ်လို့ရန်ကုန်တိုင်းစစ်ကောင်စီကကြေညာထားပါတယ်အဲ့ဒီလမ်းတွေကိုအကျိုးနဲ့မတိုင်ခင်တရက်ကလေးကအကျိုးပိတ်ထားခဲ့တာလို့သူကပြောပါတယ်ပိတ်ထားတဲ့လမ်းတစ်လျှောက်မှာလည်းလုံခြုံရေးတင်းတင်းကြပ်ကြပ်ချထားပြီးတော့ကင်းမုံချစောင့်ကြည့်နေရရှိတယ်လို့ပြောပါတယ်ရန်ကုန်မှာလိုပဲအထင်ကြီးမြို့ကြီးတွေဖြစ်တဲ့မန္တလေးတောင်ကြီးနေပြည်တော်မြစ်ကြီးနားစတဲ့မြို့ကြီးအတော်များများမှာတကြံဖျော်ဖြေးရေးမန်းနဲ့တွေနဲ့လမ်းလျှောက်ကြံဆိုပြီးတော့လှုပ်တာတွေရှိပါတယ်။ဒီမနေ့ပိုင်းကချင်ပြည်နယ်မြစ်ကြီးနားမြို့ပြည်သူ့ရင်းနှီးအားကစားကွင်မှာတော့လမ်းလျှောက်ကြံလုပ်ဖို့ပြင်ဆင်ထားတဲ့မန်းနဲ့မအူမိရှို့ခံလိုက်ရတယ်လို့ဒေသခံတွေကပြောပါတယ်။နေ့လယ်ပိုင်းမှာလည်းမြစ်ကြီးနားမြို့ယူဆနာရက်ကွယ်ပြည်တော်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးရုံးအနောက်ဖက်မှာဘုံတလုံးပောက်ကွဲခဲ့တယ်လို့ဒေသခံတို့က VOA ကိုအတည်ပြုပါတယ်။
အော်ဒီလိုကကြလမ်းလျှောက်ကြလှုပ်တဲ့နေရာအဲ့ဒီတူတူရင်ပြန်တော့အဲ့ဒီမှာပေါက်ထားတဲ့ဟိုမုတ်ဦးအဲ့ဒီမနေ့ဒီနေ့လောက်မှလာရှို့သွားလို့ပြောတာဟုတ်ဟုတ်မုတ်ဦးကြီးရှို့သွားတဲ့ဒီမနေ့အတိုင်းမှာအဲ့ဒီချမ်းဆိုင်ရဲ့ရုံးဘက်မှာဟိုဘုံသုံးဖောက်ခွဲခံရတာပေါ့အဲ့မှာလည်းလူဖြစ်ရလို့တော့မချားမလို့မချားမှာတော့ကြံကတော့အခုအရင်သိစိတ်နေရပဲရှိရအရင်ကြော်တဲ့လူတော့မရှိတော့ဘူး
စစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်တဲ့အနေနဲ့တော်လန်တကြံဆိုပြီးတော့စစ်ကောင်စီကလုပ်တဲ့မနှက်တွေမသွားကြဖို့တကြံပွဲတော်မဆင်နွှဲကြဖို့တက်ကြွလှုပ်ရှားသူတွေကလုံဆော်ခဲ့ပါတယ်။ဒေသခံအများစုကတော့လုံခြုံရေးအရာစိတ်မချတာကြောင့်လဲစစ်ကောင်စီကဦးစီးကျင်းပတဲ့တကြံပွဲတော်မှာပတ်ဝန်းဆင်နေတာမလုပ်လို့ကြပါဘူး။တကြံပြရုပ်တစ်ခုဖြစ်တဲ့တကြံတန်ချက်တွေကတော့အင်တာနက်အွန်လိုင်းတွေကနေတဆင့်ဖျော်ဖြေရရရှိပါတယ်။အများစုကတော့တော်လန်တကြံဆိုပြီးစစ်အာဏာရှင်ဆန့်ကျင်ရေးဝေဖန်ရေးတန်ချက်တွေဖြစ်ပါတယ်။စစ်တပ်ရဲ့ဖြိုခွင်းမှုကြောင့်ထွက်ပြေးတိမ်းရှောင်နေကြတဲ့လူငယ်တွေကလည်းပုန်းခိုရှောင်းသိမ်းရနေရာတွေကတော်လန်ရေးကြွေးကြော်တဲ့တွေကိုတန်ချက်စာရားတွေပြောင်းပြီးတော့တကြံတန်ချက်တွေဖန်နေကြပါတယ်။စကိုင်းတိုင်းမုံရအခြေစိုက်ဒေါင်းမျိုးဆက်တန်ချက်အဖွဲ့ကအင်တာနက်အွန်လိုင်းပေါ်ကနေတဆင့်အမျိုးသားညညွတ်ရေးအစိုးရ NUG ကိုဝေဖန်ထောက်ပြထားတာတွေစစ်အာဏာသိမ်းမှုဆန့်ကျင်တာတွေအပြင်လက်ရှိစစ်ကောင်စီရဲ့ဖိနှိပ်မှုတွေနဲ့ဖမ်းဆီးခံရသူတွေအခြေအနေကိုတင်ဟတဲ့တန်ချက်တွေထိုးခဲ့ကြပါတယ်။မုံရွာအခြေစိုက်ဒေါင်းမျိုးဆက်တန်းချအဖွဲ့ကို2015ခုနှစ်မှာမုံရွာကတက္ကသိုလ်ကျောင်းသားသမဂ္ဂကဆုပြီးတော့ဖွဲ့စည်းတည်ထောင်ခဲ့တာပါတန်းချထိုးရတဲ့ရွယ်ချက်နဲ့လက်ရှိတကြံအကျိုးနဲ့မုံရွာလူလူဖြတ်တမ်းမှုတွေကိုတန်းချအဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပြလာပါတယ်
။ဟုတ်ဒီနေ့မနေ့ခနေ့ကတော့ကျွန်တော်တို့ဒီပုံမှန်လူစီကားတဲ့ဈေးရာအစားပေါ့နော်ဒီတော်တော်လေးကိုခြောက်ကြပြီးတော့သိသိနေရတယ်ဟုတ်ဒီသူတို့ဒီတကြံသူတို့မန်တက်တွေရှိမှလေးပါလေအဲ့တော့ဒီဌာနဆိုင်ရာလေးလောက်ပဲရှိတာဒီပီကလူလူကတော့ဟိုကလုံးဝမရှိဘူးเนาะအဲ့ဒါအပြင်သူတို့မန်တက်နားနေတယ်မဟုတ်ဘဲနဲ့ဒီရက်ကွက်ဒီလမ်းဒီသေးတွေမှလည်းဟိုဟာ၆ကန်နေရဗျာကျွန်တော်တို့ဒီတောင်မြတ်ဆက်မုံရကတော့ပုံမှန်တကြံကာလတွေမှဆိုလေကျွန်တော်ဒီအစိုးရတို့လွတ်တော်တို့တွေကိုကျွန်တော်တို့ဒီထောက်ပြတာတွေဒီပီကလူလူကိုစားပါเนาะကျွန်တော်တို့ပြောချင်တာတွေကိုပြောဖို့တည်းကျွန်တော်ထိုးရပါဒီလိုစစ်အာသိမ်းမှုကာလမှလည်းကျွန်တော်မနစ်ကလည်းအဲတောင်းဆိုဆက်မုံရကကျွန်တော်ထွက်ခဲ့ပါတော့အဲ့တော့ဒီနှစ်လည်းကျွန်တော်အစင်လာထင်းကျင်လာနောက်တစ်ခုကကြတော့အာကျွန်တော်ဒီတော်လန်ကြီးကာလမှာအာပြည်သူလူထုပြောကျင်တာနေပြတဲ့ပြည်သူလူထုကိုကျွန်တော်တင်းစကားပါကျင်လာပါတော့ဒါတွေကိုကျွန်တော်တန်တဲ့ပြန်အတန်ပြုကျင်နေရှိရတဲ့နေပါတော့ကျွန်တော်အခက်ခဲတွေကြားတဲ့ကနေစိန်ခေါ်မှုတွေကြားတဲ့ကနေကျွန်တော်ရအောင်ထွက်ခဲ့တာဗျ
မနေ့ပိုင်းကတော့စစ်အာဏာရှင်ဆန့်ကျင်တဲ့မုံရွာဒေသကကွယ်ရေးတပ်ဖွဲ့တွေကလုံခြုံရေးယူနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံပစ်ခဲ့တာတွေဖြစ်ခဲ့တယ်လို့မုံရွာမြို့ခံတွေကပြောပါတယ်။အဲ့ဒီအဖြစ်အပျက်ကြောင့်မုံရွာမြို့အထင်ကြီးလမ်းတွေမှာလုံခြုံရေးတွေတိုးမြင့်ပြီးတော့စစ်စည်ရေးဂိတ်တွေချထားပါတယ်။ဆိုင်ကယ်ကားတွေစစ်စည်တာတွေလုပ်နေတာအပြင်ရဲဝတ်နဲ့စောင့်ကြည့်နေတာတွေတိုးမြင့်လှုပ်ဆောင်နေတယ်လို့ဒေသခံတွေဖက်ကပြောပါတယ်။ မြို့ကြီးတွေဘောကစစ်ကောင်စီကျင်းပတဲ့တကြံပွဲတွေကိုမတွားကြပဲမလဲကို့အစီအစဉ်နဲ့ကိုအပန်းဖြေခီးတွားနေကြတွေလည်းရှိပါတယ်ခီးတွားတွေအတွားများတဲ့နေရာတွေပင်လယ်ကမ်းခြေတွေမှာဧည့်သည်တွေပြည်နေတယ်လို့ဟိုတယ်ဝန်ထမ်းတို့ကပြောပါတယ်ရန်ကုန်မြို့ကနာမည်ကြီးဟိုတယ်တို့နဲ့ဘားနဲ့ကလပ်တွေမှာလည်းတကြံပွဲတွေကိုတည်တံ့အစီအစဉ်တွေလုပ်ဖို့ကြောညာထားကြတယ်လို့တချို့နေရာတွေမှာတော့မိသားစုအလိုက်ကို့အိမ်ရှိမှာပဲမဟုတ်လို့ဆရာမိသားစုရင်းရေပက်တာတွေတော့ရှိပါတယ်
နန်းလောင်ပြပြပေးခဲ့တာပါရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ကိုဆက်ပြပြပေးပါမယ်ကုန်စင်းနှုန်းတွေမြင့်တက်မှုကြောင့်အမေရိကန်နိုင်ငံသားတွေအိတ်ကက်ထဲကပတ်စံပို့သုံးနေရတာဟာသမ္မတပူတင်ကြောင့်ဆိုရဲပြောနေကြစကားကိုပဲသမ္မတဂျိုးဘိုင်ဒန်ကထပ်ခါတလဲလဲပြောနေပါတယ်ရုရှားသမ္မတကယူကရိန်းကိုဝင်ရောက်တိုက်ခတ်တဲ့အတွက်ကုန်စင်းနှုန်းတွေမြင့်တက်နေရတာလို့လွန်ခဲ့တဲ့တစ်လကျော်ကတည်းကသမ္မတဘိုင်ဒန်အစိုးရကပြောလာနေတာပါဒါပေမဲ့တကယ်ဖြစ်စဉ်ကအခုလိုပြောနေတာထက်ပိုးပြီးနည်းနည်းရှုပ်ထွေးတယ်လို့သူတွေသီးတွေကသုံးသပ်ပါတယ်ဒီကြောင့်အင်ဖြူရသတင်းတောက်အနီတာပါဝဲဝါရှင်တန် DC ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ဆက်ပေးထားပါရရှင
်။လွန်ခဲ့တဲ့သတင်းပတ်ခုနှစ်ပတ်နီးပါးကယူကရိန်းစစ်ပွဲစတင်ကြတဲ့ကကုန်စင်းနှုန်းတွေတက်လာခဲ့တာဟာအမေရိကန်တနိုင်ငံတည်းမဟုတ်ပါဘူး။စစ်ပွဲတွေနဲ့ဝေးတဲ့နေရာဖြစ်တဲ့မော်ရိုကိုဘရာဇီးလ်အိန္ဒိယစတဲ့နိုင်ငံတွေအထိပါဓာတ်ဆီကနေဓာတ်မြေဩဇာအစုံကုန်စင်းနှုန်းတွေတစ်ကမ္ဘာလုံးတက်နေတာပါ။ဒီလိုကုန်စင်းနှုန်းတွေတက်နေတာကိုသမ္မတဘိုင်ဒန်ကပူတင်ကြောင့်တက်လာတာလို့တီထွင်ခေါ်ဆိုနေပါတယ်။
I'm doing everything within my power by executive orders to bring down the price and address.
Putin ကြောင့်ဇင်းနှုန်းတွေတက်နေတာကိုတတ်တာစီဘူး။သမရရဲ့အမင်းကြေညာချက်တွေပါဝင်ကျွန်တော်လုံနိုင်တော့အကုန်လုပ်ပေးနေပါတယ်။မတ်လအတွက်ငွေကြေးဖောင်းပွားမှုစစ်တမ်းကောက်ယူတဲ့အချိန်ကစပြီးတော့တိုးတက်မှုရှိအောင်လို့ကျွန်တော်တို့လုံနိုင်ခဲ့ပြီးပါပြီ။ခင်ဗျားတို့မိသားစုအသုံးစိတ်ကားလေးကိုတက်စီဖြည့်နိုင်ဖို့ဆိုတာတွေဟာကဘာတစ်ဖက်မှာအာနာရှင်တစ်ယောက်ကစစ်ကြေညာတာလူတွေအစုလိုက်ပြုံလိုက်တက်ဖြတ်တာနဲ့မဆိုင်သင့်ပါဘူး
။တက်စီဈေးတွေကျဖို့အတွက်အက်သနောနဲ့ဒက်စီရောထုတ်ဖို့အင်ကာနစ်ကအိုင်အိုဝါပြည်နယ်ကိုရောက်နေတဲ့အချိန်သမ္မတဘိုင်ဒန်ကပြောဆိုခဲ့ပေမဲ့အဲ့ဒီလိုရောထုတ်တာကမီကုန်ငွေတွေပို့ထွက်စေတယ်လို့ဆိုပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်ဂျုံ၊နန်စားပြောင်းနဲ့ဟင်းသီးဟင်းရွက်စီစတဲ့အခြေခံကုန်ပစ္စည်းဈေးတွေတက်ကုန်တယ်လို့ကုလသမဂ္ဂစန္ဒရေးခါအေဂျင်စီကပြောပါတယ်။ဒါပေမဲ့ကုန်စည်နှုန်းတွေတဖြည်းဖြည်းတက်လာနေတာ၊ policy တွေပြောင်းချမှတ်ဖို့လိုအပ်နေတာလူသုံးများတဲ့ကွန်ပစ္စည်းတွေကိုပို့ထုတ်လုပ်တာနဲ့ဈေးကွက်ကိုကမောက်ကမဖြစ်အောင်လုပ်ပစ်တာစတဲ့ရေရှည်မူဝါဒတွေချမှတ်လုံဆောင်ဖို့လိုအပ်နေတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ရှေးယိုဝါဒီသူတေတီတွေကတော့ပူတင်ဟာအဓိကတရားခံမဟုတ်သလိုအကြီးဆုံးတရားခံတစ်ယောက်လည်းမဟုတ်ဘူးလို့သုံးသပ်ကြပါတယ်။ EJ Anthony ဟာရှေးယိုဝါဒီ Heritage Foundation ကအချက်အလက်များဆိုင်ရာသူတေတီတူပ
ါ So the administration went from saying there is no inflation to then saying well there's inflation but it's
ဒါကပူတင်ယူကရိန်းကိုဝင်မတိုက်ခင်အစိုးကြီးကလေးကဖြစ်နေတာပါအစိုးရကငွေကြေးဖောင်းပွားမှုမရှိဘူးလို့ပြောနေရတာကနေရှိတယ်ဒါပေမဲ့လည်းအဲ့ဒါကခဏပဲဖြစ်မှာပါဒါကြောင့်စိတ်မပူကြပါနဲ့လို့ပြောသလိုဖြစ်နေပါတယ်နောက်တော့ဒီငွေကြေးဖောင်းပွားမှုပြဿနာကကြီးထွားလာနေတယ်ငွေကြေးဖောင်းပွားမှုဟာကောင်းတယ်မကောင်းဘူးဘလောင်းပလဲပြောနေရတာကနေအခုတော့မကောင်းတဲ့အပြင်သူတို့ကြောင့်မဟုတ်ဘူးပူတင်ကြောင့်ဖြစ်တယ်လို့ပြောပြန်ရောလွန်ခဲ့တဲ့တစ်နှစ်အတွင်းငွေကြေးဖောင်းပွားမှုက800ခိုင်နှုန်းကနေ 7.5 ခိုင်နှုန်းရှိခဲ့တာဟာပူတင်ကယူကရိန်းကိုဝင်တိုက်တာကြောင့်မဟုတ်ဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ်။ကုန်စည်နှုန်းတွေတက်နေတာအထူးသဖြင့်လောင်စာဆီဈေးတွေတက်နေတာဟာပူတင်ဝင်မတိုက်ခင်ကတည်းကဖြစ်နေတာပါ
။နိုင်ငံတကာမဟာဗျူဟာလေးလာရေးဌာနကဝီလျံရက်ရှ်လိုပုဂ္ဂိုလ်တွေကတော့ပူတင်မှာတာဝန်ပိုရှိတယ်လို့သုံးသပ်ပါတယ
် Had there been no war I think you could argue that
the prices would have been ကုန်စည်နှုန်းတက်တာတွေထိစိုးမှုရောက်ပြီးပြန်ကျသွားတော့ပါပြီစစ်ဖြစ်နေတယ်ဆိုတော့တာဟာပူတင်ကြောင့်ဈေးတက်တာပဲမျိုးကွန်းထုတ်စရာမလိုပါဘူးသူစခဲ့တာမဟုတ်ဘူးစစ်မဖြစ်ခင်အစိုးရကြီးကလည်းဈေးတွေတက်နေကြတယ်ဆိုတာမှန်ပေမဲ့သူ့ကြောင့်အခြေအနေပိုဆိုးသွားတယ်ဒါကြောင့်သူ့မှာလည်းအများကြီးတာဝန်ရှိပါတယ်
အမေရိကန်နဲ့နေတိုမဟာမိတ်တွေရဲ့ဒဏ်ခအရေးယူမှုတွေကြောင့်ရုရှားရဲ့စီးပွားရေးလည်းအထိနာနေပါတယ်။ရုရှားဗဟိုဘဏ်ကအတုံးနှုံးနေမြင့်တာနဲ့တခြားထိန်းချုပ်မှုတွေလှုပ်ဆောင်ပြီးရူဘယ်ငွေတန်ဖိုးကိုထိန်းချုပ်ထားပါတယ်ခင်ဗျာ
။ကုန်စည်နှုန်းမြင့်တက်နေတာနဲ့ပတ်သက်တဲ့သတင်းဆောင်ပါကိုကိုစောဝင်းလိုင်ကပြပြပေးခဲ့တာပါရှင်။ဗုဒ္ဓဘုညရဲ့သတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲ။သောတာရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလောက်တစ်ချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
ပြည်အမေရိကန်တန်ရဲ့ဗုဒ္ဓဘူးညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိလိုင်းတိုမီတာ32 kHz 9383ညနဲ့9383ညလိုင်းတိုမီတာ51 kHz 9885လိုင်းလက်မီတာ190 kHz 1905တို့ကနေအသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ဗုဒ္ဓဘူးညရဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အဲ့ဒီထဲကမှဥကြုံစံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍမတိုင်ခင်မှာတော့ဒေါက်တာတန့်စောရဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရအောင်ပါ။ဥမာကြီးနဲ့အစာအိမ်ဟောင်းကင်ဆာယောဂဖြစ်ပြီးဆိုရင်ယောဂအစဉ်မြင့်တဲ့အချိန်ထိမရောက်ခင်ဆိုရင်အသက်ရှင်ဖို့အခွင့်အရေးများကုသလို့ရပါတယ်။ဒါပေမဲ့ကြိုတင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးစောစောစီစီပေါ်ထုတ်ကုသမှုခံယူဖို့တော့လိုပါတယ်။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ပေးထားပါတယ်ရှင်။
ဥမာကြီးနဲ့အစာရောင်းကင်ဆာယောဂါကိုယောဂလက္ခဏာမပေါ်ခင်ဆော့ဆော့စီစီဖော်ထုတ်သိရှိပြီးကုသမှုခံယူနိုင်ခဲ့မယ်ဆိုရင်အသက်ရှင်မဲ့ရာဂိုင်းတို့များတယ်လို့သိရပါတယ်။မြန်မာနိုင်ငံမှာတော့ဥမာကြီးနဲ့အစာရောင်းကင်ဆာယောဂါဝေနာရှင်အများစုဟာကုသဖို့ခက်ခဲတဲ့အခြေအနေရောက်မှယောဂရှိမှန်းကိုနောက်ကျပြီးသိရှိကြရတာပါ။ဥမာကြီးကင်ဆာယောဂါကိုအတွေ့နောက်ကျတာဟာဘလို့အကြောင်းတွေကြောင့်ဖြစ်နိုင်ပါလဲလို့မေးကြည့်တဲ့အခါတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
။လူနာတွေကဘာလို့နောက်ကျမှတွေ့ရှိကြတယ်အော်ဘာလို့နောက်ကြမှတွေးရှိကြလဲဆိုတော့ယောဂလက္ခဏာပေါ်မှစစ်ဆေးလို့နောက်ကြနေတာပေါ့နော်ဥပမာဆိုဥမာကြီးကင်ဆာဘယ်တော့မှသိကြလဲဆိုရင်ဇာတော့ဥခေါက်ဥပိတ်ပြီးတော့မှနော် intestinal obstruction ဟာဥခေါက်ပိုက်ကြီးပူတဲ့ဝေါကမသွားနိုင်ဘူးပြီးတော့မှဇာတော့ဥခေါက်တာကိုခွဲပြီးတော့ကြီးလိုက်တော့မှဥခေါက်ဆီတဲ့အကြောင်းတရားကဥမာကြီးကင်ဆာဖြစ်တယ်နောက်တစ်ခုကဝေါမသွားပြီးသွေးကျတယ်ပေါ့နော်ဟာလေကောင်းဒေကောင်းဆိုပြီးတော့လားနဲ့နှင်းနဲ့ချီပြီးခုနေတယ်ပြီးတော့မှအလုံးဖြစ်လာတယ်ကျဆုံးဆုံးဖြစ်လာတော့မှစစ်ဆေးလိုက်တဲ့အခါမှာဥမာကင်ဆာဖြစ်တယ်။ဒါဒါအတွေ့နောက်ကျကြတယ်ပေါ့နော်။ဘာလို့လဲဆိုပြန်ပြောမယ်ဆိုရင်ကြိုတင်စစ်ဆေးမှုမရှိဘဲနဲ့ယောဂလက္ခဏာပေါ်မှသာလေဆရာဝန်စီပြတာစစ်ဆေးတဲ့အတွက်ကြောင့်ဆရာတော်ဥမာကင်ဆာတွေ့ရှိမှုကနောက်ကျနေရှိတယ်ပေါ့နော်။နောက်ကျတဲ့အတွက်အသက်အန္တရာယ်ရှိတယ်။ကြောက်ကင်းအောင်ကုသလို့မရကြဘူး
။ဥမာကြီးနဲ့အဆိုင်ရောင်းကင်ဆာယောဂါကိုစောစောစီစီတိအောင်ဖော်ထုတ်စစ်ဆေးပြီးအတဘူအချိန်ဒီမှာကလေးကဖဲထုတ်လိုက်နိုင်မယ်ဆိုရင်ကင်ဆာဖြစ်တဲ့စီကိုမရောက်ဘဲအကျိုးကျေးဇူးများစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရယ်
။ဒါဆိုလို့ရှိရင်ဆရာတို့ကစောစောစီစီတွေ့အောင်เนาะဘယ်လိုလုပ်မလဲဘယ်လိုကုသနိုင်လဲ။ဆိုတော့ဒီဥမာကြီးကတာမှာဆရာတို့ကစစ်ဆေးတဲ့နေရာနှစ်ခုရှိတယ်။တစ်ခုကဘာလဲဆိုရင် screening လို့ခေါ်တယ်။ screening ဆိုတာဘာမှယောဂလက္ခဏာမပြမီမှာဒီကင်ဆာကြိုတင်စစ်ဆေးတာပေါ့။အော်ခုနဆရာတို့ရှေ့မှာပြောတဲ့အထက်မှာတခုပါပါရယ်။အသက်50ကျော်တဲ့လူတွေမှန်သမျှဒီဥမိုင်းကင်ဆာကိုစစ်ဆေးသင့်တယ်တဲ့။ဘာလို့ဖြစ်ပွားမှုတော့များလား50ကျော်ရှိ။ဆိုတော့သူ့မှာဘာမှလက္ခဏာမရှိတော့လဲသူဒီစစ်ဆေးသင့်တယ်။ဒါဆိုလို့ရှိရင်ဆရာတို့ကဥမိုင်းကင်ဆာမဖြစ်ခင်ကြိုတင်သိရှိနိုင်တယ်တဲ့။ခုနဆရာပြောတဲ့အထက်မှာလည်းပါပါရယ်။ Precancerous လို့ခေါ်တဲ့ဒီအသက်ဘိုးတွေတွေ့အဲ့တော့အသက်ဘိုးတွေ့တဲ့အခါမှာဆရာတို့အဲ့ဒီအသက်ဘိုးဘဝမှာတွေကကုလိုက်တယ်ဆိုလို့ရှိရင်ကင်ဆာဖြစ်တဲ့စီမရောက်ပဲနဲ့အပြီးပျောက်သွားတယ်။ဒါဆိုရင်ဆရာတို့ကသူ့ကိုကင်ဆာလို့တောင်မသတ်မှတ်ဘူး။အသက်ဘိုးဘဝကင်ဆာမဖြစ်ခင်ကြိုတင်ပြီးတော့ဆရာတို့ကကုသလိုက်တယ်။အဲ့တော့ဒီနည်းနဲ့ဆရာတို့ကစောစီစွာတွေ့ရှိရင်အကောင်းဆုံးပဲကင်ဆာတော့မဖြစ်လိုက်ဘူးကိုယ့်ရဲ့ခန္ဓာကိုယ်ကစောစီရတယ်။ကင်ဆာမဖြစ်ခင် precancerous မှာဆရာတို့က9နှစ်နဲ့10နှစ်ကြာလောက်ရှိနေတယ်။ဒါကြောင့်မလို့ဒီဥမာကြီးကင်ဆာလည်းကြိုတင်စစ်ဆေးရင်အကျိုးရှိတဲ့အထက်မှာပါပါ
အတဘူအဆင့်မှာမတွေ့လိုက်ဘဲကင်ဆာအချိန်နဲ့ရောက်မှစစ်ဆေးဖော်ထုတ်တွေ့ရှိမယ်ဆိုရင်လေကင်ဆာအဆင့်နှိမ့်တဲ့အချိန်မှာဖော်ထုတ်ကုသလိုက်နိုင်မယ်ဆိုရင်9နှစ်အသက်ရှင်မှုအခွင့်အရေးလွန်များတယ်လို့သိရပါဗျ။ကင်ဆာအဆင့်မြင့်လာတာနဲ့မျှကုသမှုခံယူပြီးတဲ့နောက်မှာ9နှစ်အသက်ရှင်မှုအခွင့်အရေးတွေဟာတဖြည်းဖြည်းလျော့နေလာတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျ။
နောက်တစ်ခုကတော့ဒီကင်ဆာဖြစ်သွားပြီးခန္ဓာကိုယ်ကဆဲတွေကပြောင်းလဲပြီးတော့မူမှန်ဖြစ်ပြီးတော့တော်တော်ပွားနေတယ်ပေါ့နော်။အဲ့တော့ကင်ဆာဖြစ်သွားပြီ။အဲ့တော့ကင်ဆာဖြစ်သွားပြီဆိုရင်လည်းဆရာတို့ကအဆင့် stage ကို0 1 2 3 4ဆိုတက်မှတ်ထားတာရှိတယ်။เนาะအဲ့တော့စစ်1ဆိုရင်တော့ဆရာတို့ကလူတိုင်းကြားဘူးတယ်စစ်1ကနေ၄ရှိတယ်ပေါ့နော်။ဒါဆိုအစစ်0ဆိုတာပါလေ။အဲ့တော့အစစ်0ဆိုတာတော့ carcinoma in situ လို့ခေါ်တယ်။ဆရာတို့ကင်ဆာသည်သူဖြစ်စေတဲ့နေရာလေးမှာပဲကွက်ကွက်ကလေးပဲဖြစ်ပြီးတော့ဘေးနံရံနေရောင်မှာပဲသူ့ကိုကာထားတဲ့မိဘနံရံနေရောင်မှာမဖောက်သေးဘူးလေ။เนาะအဲ့တော့ carcinoma in situ လို့ခေါ်တယ်။အဲ့တော့ဒီကင်ဆာတိုင်းမှာတော့ရှိချင်မှရှိမယ်။ဒါပေမဲ့ ovarian cancer မှာဆရာတို့စိတ်0ဆိုတာရှိပါတယ်။ဒါဒီလက္ခဏာမပြမီမှာစစ်ဆေးနဲ့မမျောနိုင်ပဲတွေ့ရှိကြတာများပါတယ်။အဲ့ တော့ဒီချိန်မှာဆရာတော်ကကုသလိုက်မယ်ဆိုတဲ့တရားရဂိုင်းတော့ကြောက်ပြနေပါဒါမှမဟုတ်ဘူးဆရာတော်ယောဂလက္ခဏာလေးနည်းနည်းရှိတယ်တွေးလေးနည်းနည်းပါတယ်ဆရာတော်စစ်ဆေးလိုက်တယ်အဆင့်1ဖြစ်တယ်ပေါ့နော်အဲ့တော့အဆင့်1လို့သတ်မှတ်တဲ့လူတွေဆိုလို့ရှိရင်တော့ကုသလိုက်လို့ရှိရင်ဆရာတော်9နှစ်အသက်ရှင်သန်မှုနိုင်ရ60ရာဂိုင်းတော့ကြောက်ပေါ့နော်အဲ့တော့60ရာဂိုင်းတော့ကြောက်ကြောက်ကင်းကုသလိုက်အဲ့အဲ့နေရာမှာမရှိတော့ဘဲနဲ့သူကဘေးနေရာလေးတွေကိုပြန်နေဘေးမှာရှိတဲ့ပြန်ရည်ကြောတို့အချစ်ကလေးတွေရောက်သွားတယ်ဆိုရင်တော့တဲ့ကုသလို့ရှိရင်ဒီ9နှစ်အသက်ရှင်တဲ့ခုကိုနှုံးဟာ82ဂျာဂိုင်နှုံးလောက်ရှိတယ်လို့ပြောပါတယ်ဒါမှမဟုတ်ဦးကျန်တဲ့နေရာတွေပါရောက်သွားတယ်အယိုးရောက်သွားတယ်အသေးဟုတ်ရောက်သွားတယ်အဆုတ်ကိုရောက်တယ်အုံနောက်ကိုရောက်တယ်စသည်အားဖြင့်ကျန်တဲ့နေရာတွေပါပြန့်နှံ့သွားပြီဆိုလို့ရှိရင်တော့တဲ့9နှစ်အသက်ရှင်တဲ့မှုနှုံးဟာ14ဂျာဂိုင်နှုံးကနေ18ဂျာဂိုင်နှုံးလောက်ပဲရှိတော့တယ်ဒါဘာကိုပေါ်ပြနေလဲဆိုတော့စောစောတွေ့လေကုသကြောက်ကင်းနိုင်ရည်များလေအသက်ရှိနေတယ်အဲ့တော့ယောဂဖြစ်မှကြောက်ပြီးမစစ်ဆေးလေနောက်ကြမှတွေ့လေအသက်သေဆုံးမှုတော့များလေအဲ့တော့ဒါကြောင့်မလို့လူတိုင်းလူတိုင်းကဒီမိုက်ကက်စာကြောင့်အသက်မဆုံးရှုံးခြင်းဘူးဆိုရင်ဆရာတို့သတ်မှတ်ထားတဲ့ချိုးတင်စစ်ဆေးတဲ့နည်းလေးတွေလည်းလုပ်သင့်တယ်တစ်ဖက်ကတော့ဒီလက္ခဏာပေါ်ကစားမှာပဲမတင်ပါဘူးရှင်ချက်ချင်းစစ်ဆေးလို့စောစောစီစီတွေ့ရှိမယ်ဆိုလို့ရှိရင်ဆရာတို့ကကြောက်ကင်းကုသနိုင်တယ်ဆိုတဲ့အကြောင်းလေးကိုလည်းဒီမှာတစ်ခါတည်းသိပေးလိုက်ချင်ပါတယ်
ဥမာကြီးနဲ့အစာရောင်းကင်စာယောဂါကိုယောဂအဆင့်မြင့်တဲ့အချိန်အထိမဆောင်ပဲကျွတင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးဆော့ဆော့စစ်စစ်ဖော်ထုတ်ကုသမှုခံယူရင်းအသက်ရှင်ဖို့အခွင့်အရေးများအောင်လုပ်ဆောင်လို့ရတဲ့ကြောင်းတင်ပြပြလိုက်ရဖြစ်ပါတယ်ကျွန်တော်တို့တော့
ဒေါက်တာတန်းစောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါ VOA American တန်းရဲ့ရေဒီယိုနဲ့ရုပ်သံတင်ဆက်မှုတွေကို VOA မြန်မာပိုင်း website အပြင် Facebook လူမှုကွန်ရက်နဲ့ YouTube website ပေါ်ကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOA American တန်းကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲခေါင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လေ VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည့်တဲ့အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
ဖေကနေပုဒ်တပူးညပိုင်းမြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုည10:00နာရီအထိဆက်ပြီးတော့တိုက်ရိုက်အတန်လွင့်ပေးနေပါဗျ။မကြခင်ထုတ်လွှင့်ပေးမဲ့ကိုရနိုင်ရဲ့အားစားကဏ္ဍမတိုင်ခင်မှာတော့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုအရင်ဆုံးနားဆင်ရအောင်ပါ။တာဝန်ပြီးဆုံးလို့ပြန်ကန်နေဩစတြေးလျတန်မတ်ကြီးကစစ်ကောင်စီအကြီးအကဲကိုတွေ့ဆုံရမှာနှစ်နိုင်ငံအကြားကဏ္ဍပေါင်းစုံဆက်ဆံရေးတိုးမြှင့်လို့ကြောင်းပြောသွားတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါဗျ။ဒါဟာစစ်ကောင်စီကိုတရားဝင်အတိအမှတ်ပြုလို့တဲ့သဘောလား။ဩစတြေးလျရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကဘလို့လဲဩစတြေးလျအခြေဆိုင်မြမအရေးလှုပ်ရှားသူဒေါက်တာမြင့်ချိုနဲ့ဦးကျော်စန္ဒာဆွေးနွေးသုံးသပ်ထားတာနားဆင်ပါရှင
်ဒေါက်တာမြင့်ချိုခင်ဗျာပြည်ရဲ့အပတ်ကမြန်မာနိုင်ငံဆိုင်ရာဩစတြေးလျဆံမအန်ဒရီးယားဖောက်နာကတကောင်စီအကြီးအကဲကိုတွေ့ဆုံခဲ့ပါတယ်တကယ်တော့သူရဲ့တွေ့ဆုံမှုကသံတမန်တယောက်တာဝန်ထမ်းဆောင်ပြီးလို့ပြန်ကနေမှတွေ့တဲ့ကတ္တစီကောလာဖြစ်ပါတယ်သို့တော်လည်းပဲအိမ်မှာစစ်ကောင်စီဘက်ကဖော်ပြတဲ့သတင်းထဲမှာဗာပြောထားလဲဆိုတော့ဒီဩစတြေးလျနိုင်ငံဟာမြန်မာစစ်ကောင်စီနဲ့ပေါ့လေငန္ဓာဇုံကပူပေါင်းဆောင်ရွက်ကိုတူးမြှင့်သွားဖို့ရည်ရွယ်လို့ပြောထားတယ်ဆိုပြီးတော့ဖော်ပြပါတယ်ဒါပေမဲ့ဩစတြေးလျနိုင်ငံကြီးရုံကပြောတာကတော့ဒါဟာစစ်ကောင်စီကိုအစိမ်းပြူတာမဟုတ်ဘူးအကြမ်းဖက်မှုကိုရပ်ဖို့ဖမ်းဆီးချက်သူကိုလွှတ်ဖို့ပြောချင်တာဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စကို HRW လူခွင့်ရေးအဖွဲ့ကတော့ဒါဟာအစီအမပြုဖို့ကြိုးပမ်းနေတာဖြစ်တယ်ဆိုပြီးတော့ဒါကိုဝေဖန်ပါတယ်ဆိုတော့ဒီတွစ်ဆုံမှုနဲ့ပတ်သက်ပြီးတော့ဆရာဟာဩစတြေးလျနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်ပြီးမြမအရေးတက်ကြွလှုပ်ရှားသူတူအနေနဲ့ဘယ်လိုမြင်ပါလဲဘယ်လိုယူဆပါလဲဒီတွစ်ဆုံမှုကို
ဩစတြေးလျသမ္မတအနေနဲ့ကတော့သူတော်ဝင်ဒီပြီးဆုံးလို့မပြန်ကံစိတ်ကောင်းဆောင်နဲ့တွစ်ဆုံနဲ့အစင်လာရှိပါတယ်ဒါဟာတာမန်တွစ်ဆုံဆွေးနွေးနေကြပါတမကြီးလှုပ်ထုတ်လို့ဒီတစ်ခုပါပဲ ဩစတြေးလျတံမှာတွေ့ဆုံဆွေးနွေးတာဟာကဏ္ဍပေါင်းစုံကပူးပေါင်းဆောင်ရည်ကိုမြင့်တင်ဖို့ဆိုတဲ့စစ်ကောင်စီရုပ်ထုတ်ချက်တွေကတော့ဒါသူ့ကိုဩစတြေးလျအစိုးရကအသီးမပြုတယ်ဆိုတဲ့ပုံစံမျိုးအများကမြင်လာအောင်ဝါဒဖြန့်ချီလုပ်တဲ့ကိစ္စပါပဲ
ဟုတ်ကဲ့ဆစ်ဆက်ရှင်ပြီးတော့နဝတာတက်လာတဲ့အခါမှလည်းပဲကျန်တဲ့ဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံအစိုးရကိုတော်တော်လေးပြစ်ပတ်ထားတဲ့အချိန်မှာဩစတြေးလျဟာမြန်မာနိုင်ငံနဲ့တော်လေးရင်းနှီးဆက်ဆံတဲ့အဲ့ဒီနဝတနာအဖအစုအနဲ့ပြီးတော့မြန်မာနိုင်ငံအချင်းဦးစီးဌာနပြည်ထရေးဌာနကလူတွေကိုလူခွင့်ရေးသင်တန်းပေးမယ်ပါညာဆိုပြီးလုပ်ခဲ့ပါတယ်။အဲ့ဒီတော့နိုင်ငံတကာဒါလူခွင့်ရေးလှုပ်ရှားသူတွေရဲ့အတိုင်းအတာမှာဩစတြေးလျနိုင်ငံဟာမြေခွေးကိုကြက်ချံဆောင်ခိုင်းနေတာနဲ့တူတယ်ဆိုပြီးတော့မှလှောင်ပြောင်ပြောခဲ့ကြပါတယ်။ဆိုတော့ကျွန်တော်အဲ့ဒါကိုပြန်ပြီးစဉ်းစားမိတယ်။အခုလည်းအဲ့လိုများဖြစ်နေသလား
နိုင်ငံတိုင်းရဲ့လေသူတို့ရဲ့အမျိုးသားအကျိုးစီးပွားကိုအဓိကထားပြီးတော့တခြားနိုင်ငံတွေနဲ့ဆက်ဆံလေးရှိသလိုပဲအော်စတြေးလျနိုင်ငံကလည်းသူ့နိုင်ငံရဲ့သတ်မှတ်ထားတဲ့အမျိုးသားအကျိုးစီးပွားကိုရှေ့ရှုပြီးတော့မြန်မာနိုင်ငံကိုဆက်ဆံတာပါပဲဒါပေမဲ့အော်စတြေးလျနိုင်ငံဖို့ကတော့မြန်မာနိုင်ငံဟာမဟာဗျူဟာချတဲ့ရေးပါတဲ့နိုင်ငံမဟုတ်ပါဘူးဒါကြောင့်မို့လို့အော်စတြေးလျအစိုးရဆက်ဆက်ကဒီစစ်အာဏာရှင်စန့်ကျင်ရေးနဲ့မြန်မာဒီမိုကရေစီလှုပ်ရှားမှုတွေကိုအာဘိခုရဘယ်လဲမလုပ်ခဲ့ဘူးစစ်အာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တာဒီကူလေဝေဖန်ကန့်ကွက်ရှုတ်ချတာဒီမလုပ်ခဲ့ဘူးခင်ဗျသူတို့ကတော့ခြံစည်းဖို့ခွာထိုင်ပြီးတော့စောင့်ကြည့်တဲ့မူဝါဒကိုပဲတလျှောက်လုံးကြည့်သုံးခဲ့တာကိုတွေ့ရပါတယ်ရှစ်လေးလုံးတပုတ်စီရုံးဝန်ကြီးမှာစစ်တပ်ကရေးဆက်ဆက်ဆက်ဖြတ်ဖြုတ်ခွဲတာတောင်မှအနောက်တိုင်းနိုင်ငံတွေလိုထိရောက်တဲ့ပြစ်ဒဏ်ခတ်မှုတွေဘာမှမလုပ်ဘူးဗျ1990ရွေးကောက်ပွဲရက်လက်ကိုစစ်ကောင်စီကအထိမပြုတ်ပေမဲ့အာဏာမလွှဲပေးတဲ့အခါကျအော်စတြေးလျအစိုးရကတော့လူအနည်းငယ်ကိုဗီဇာပိတ်တာလက်နဲ့ဒီပို့ရောင်းချပိတ်ပင်တာကလို့ရင်ဘာမှတိတိကျကျမလုပ်ခဲ့ဘူးခင်ဗျာနောက်ပိုင်းနိုင်ငံတွေကစစ်အုပ်စုတွေကိုအာဏာလက်လွတ်ဖြစ်သွားအောင်သူ့ဗန္ဓာရေးကျော်ရေးကိုဖျက်ချောက်ဖို့စီးပွားရေးပိတ်ဆို့တံခါးမှုတွေလုပ်တာတော့မှအော်စတြေးလျကအဲ့ဒါကိုစန့်ကျင်ပြီးတော့မလုပ်သင့်ဘူးဆိုပြီးတော့ဇော်ရကတက်ခဲ့သေးတယ်လေအဲ့တော့နောက်ဆုံးကြတော့ပြောရရင်တော့ဥချောဆန္ဒပြောသလိုပဲကျွန်တော်တို့အလုံးကန့်ကွက်နေတဲ့ကြားထဲကနေလူခွေချိုးဖောက်နေတဲ့စစ်ကောင်စီရဲ့အလင်လအရာရှိတွေကိုလူခွေတင်နာကိုတပ်ပေးမယ်အမျိုးသားလူခွေကော်မရှင်ကိုဖွဲ့စည်းဖို့တွေကူညီမယ်ဆိုပြီးတော့2000ခုနှစ်လောက်မှာသူတို့လုပ်ခဲ့ကြတယ်ဗျာတပိအရင်ခင်းဖြစ်လာတဲ့ခါကျမှလူခွေတင်နာကြီးရဆိုင်ခဲ့တာကိုတွေ့ရပါတယ်ခင်ဗျာအဲ့တော့ပြောရရင်တော့ဒီတခြားလူမဲ့ခြံစည်းကိုခွတ်တယ်နဲ့မူဝါဒကိုကျင့်သုံးတယ်အပြုသဘောဆက်ဆံရေးကိုတခြားလူစူးစမ်းခဲ့တယ်အနောက်ပိုင်းနိုင်ငံတွေရဲ့ဒီအထူးကြံရေးမူဝါဒနဲ့ပိတ်ဆို့တာကတဲ့ခိစားတွေအလိုမရှိဘူးဘယ်လိုတော့သူကဝေဖန်လိုက်သေးတယ်ခင်ဗျနောက်ဆုံးကျတော့ချွေအောင်တို့ရှာမှုကြီးကိုရဲဆက်ဖြိုခွဲတဲ့ခါကျမှဒီစစ်ကောင်စီခေါင်းဆောင်တွေနဲ့အပေါင်းပါတီမိသားစုကြီး400ကျော်ကိုဗီဇာပိတ်တာနဲ့အနာရေးပိစုတံခါယူတာဒီလုတ်ခေတာပါအခုလည်းပဲအာနာသိမ့်လိုက်တဲ့ခါမှာဘာမှထူးခြားတဲ့ရည်ရွယ်မှုတွေလုတ်တာမတွေ့ရဘူးဒီမမစစ်တပ်နဲ့ဩစတြေးလျစစ်တပ်နဲ့ကြားထဲမှာလုတ်နေတဲ့အင်္ဂလိပ်စာသင်တန်းနဲ့တဘာဝကပ်ဘေးတွေကိုစီမံခန့်ခွဲတဲ့သင်တန်းတွေကိုပေးနေတာကိုရပ်ဆိုင်လိုက်တာတစ်ခုပဲရှိပါတယ်ခင်ဗ
ျပြီးခဲ့တဲ့ဆေးဆူရလက်ထက်ဒုံကတော့ဒီပြင်းအရေးခင်းနေဖြစ်လာတဲ့အခါမှာမှသူတို့ဟာနောင်တရပြီးတော့သူတို့ရဲ့လူရက်ကိုသူတို့ရဆိုင်ခဲ့တယ်ဆိုတော့အခုတက်လာတဲ့စစ်ကောင်စီဟာလူတွေကနှိုင်းရှင်ကြတယ်88မှာတက်လာခဲ့တဲ့စစ်ဆိုးရတဲ့အခုစစ်ကောင်စီရဲ့လူရက်ကပူပြီးတော့ပြင်းထန်တယ်ပူပြီးကြမ်းကြုတ်တယ်ပူပြီးရဆက်တယ်လို့ပြောကြပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ပြီးတော့အခုဩစတြေးလျအစိုးရကသင်ခန်းစာမယူသေးဘူးနောင်တမရဘူး policy ပြောင်းဖို့စိတ်ကူးမရသေးဘူးဆိုတဲ့သဘောမျှလားခင်ဗျာ
အဲ့ဒီကိစ္စကတော့လေဘယ်ပါတီကအာဏာရရဲဆိုတော့အပေါ်မှာမူတည်ပါတယ်အဲ့တော့စီးပွားရေးကိုအဓိကဆောင်ပေးတယ်လစ်ဘရယ်ပါတီဥဆောင်တဲ့ညဘောင်အစိုးရလက်ထက်မှာတခြားလို့ကျွန်တော်တို့စီးပွားရေးပိတ်ဆို့တာဆန်းမှုတွေကိုကန့်ကွက်ခဲ့တယ်စစ်ကောင်စီနဲ့စီးပွားရေးလုပ်ဖို့ကိုလည်းအားပေးတယ်ဒေသမြောက်မှုလုပ်ဖို့ကိုလည်းသူတို့ကြိုးစားတယ်ရခိုင်ပြည်နယ်မှာရိန်ဂျာတွေကိုရေးဆက်ဆက်စစ်တပ်ကတိုက်ဆက်တက်ဖြတ်တာလုပ်တဲ့အတွက်ကြောင့်ဗိုလ်ချုပ်9ယောက်ကိုဗီဇာပိတ်ပင်တာနဲ့ဗဏ္ဍာရေးရပိတ်ဆို့တန်းဆောင်မှုတွေကို2018အောက်တိုဘာလမှာလုပ်ခဲ့တာတခုပဲလုပ်ပြခဲ့တယ်အ အဲ့တော့ကျွန်တော်ပြောချင်တာက Liberal Party ဥဆောင်တဲ့ညှို့ပေါင်းအစိုးရရှိနေတဲ့ကာလပတ်လုံးကတော့ဒီလိုပဲသူတို့အပြစ်သူတို့ဆက်ဆံတဲ့ပုံစံမျိုးနဲ့ခြံစည်းကိုခွာထိုင်နေမှာပဲအဲ့တော့ကျွန်တော်တို့ညှို့နှင်းလို့ရတာတစ်ခုပဲရှိတယ်ဒါမဲ့မေလရွက်ောက်ပွဲမှာ Labor Party ကသာအာဏာရလာမယ်ဆိုရင်တော့ Labor Party ကအစင်လာရမြန်မာဒီမိုကရေစီရေးကိုတောက်လျှောက်ကူညီအားပေးပြီးတော့စစ်ကောင်စီကိုဖိအားပေးတဲ့နော်အစိုးရဖြစ်တဲ့အတွက်ကြောင့်သူတို့အာဏာရလာတဲ့ခါကျရင်တော့တစိုးတရားပြောင်းလဲရှိလိုက်မယ်လို့ကျွန်တော်တို့ညွှန်လင့်ပါတယ်
။နိုင်ငံတွေဟာသူတို့ရဲ့အမျိုးသားရေးအကျိုးစီးပွားကိုဒါမူတည်ပြီးတော့နိုင်ငံရေးဝါရကိုကျင့်သုံးတတ်တယ်ချမှတ်တတ်တယ်ဆိုတာမှန်ပါတယ်ဆိုတော့အခုစစ်ကောင်စီနဲ့သူတို့အခုလိုဆက်ဆံပြီးတော့အစဉ်ပြောင်းလုပ်နေခြင်းအပြင်လုခဲ့မယ်ဆိုရင်ဩစတြေးလျနိုင်ငံအတွက်လောလောဆယ်ဘယ်လိုအကျိုးစီးပွားများရှိနိုင်ပါလဲခင်ဗျာသူတို့ရဲ့အမျိုးသားအကျိုးစီးပွား
ဒီနေရာမှာဩစတြေးလျနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုရှင်းပြဖို့လိုပါတယ်ဒါကတော့အဓိကတော့ဒီပြည်ပတိုက်ခိုက်မှုရံကနေဟောဩစတြေးလျနိုင်ငံရဲ့လူ့ကျိုးရေးနဲ့အချုပ်အခြာအာဏာကိုထိန်းသိမ်းကာကွယ်ဖို့နောက်တစ်ခုကလူနေမှုအဆင့်အတန်းပုံမြင့်မားတဲ့ဒီအခြေအနေတွေကိုဆက်လက်ပြီးတော့ထိန်းသိမ်းထားဖို့နောက်ဩစတြေးလျနိုင်ငံရဲ့ဒီမိုကရက်တစ်လူမျိုးဘဝနဲ့နိုင်ငံသားအခွင့်အရေးတွေနဲ့လွတ်လပ်ခွင့်တွေကိုထိန်းသိမ်းထားဖို့နောက်ဩစတြေးလျနိုင်ငံရဲ့အခြေခံလူထုစရိတ်လက္ခဏာကိုထိန်းသိမ်းထားဖို့ဆိုတဲ့အမျိုးသားအချိုးစည်းဘဝကအဓိကပါပဲဒီအချိုးစည်းဘဝကိုသူတို့နော်အကောင့်တွေဖော်တဲ့ညမှာလဲသူ့နိုင်ငံတစ်သက်လုပ်လို့မရဘဲနဲ့တခြားနိုင်ငံတွေရဲ့နော်လုံခြုံရေးလူမှုဖုံလုံရေးနော်ရင်းချမ်းရေးပေါ်မှာဆက်ဆက်နေလို့တခြားဒေသနိုင်ငံတွေနဲ့နိုင်ငံတကာအဆိုင်ဝန်းနဲ့ပါသူကပူးပေါင်းဆောင်ရွက်မယ်ဆိုတဲ့ဘဝရမျိုးချမှတ်ထားပါတယ်ဒါပေမဲ့ဒီနေရာမှာမြန်မာနိုင်ငံဟာနေရာဒေသအရရောစီးရရောနိုင်ငံရေးရောစီးပွားရေးရောအော်ဆိုတဲ့နိုင်ငံတွေမဟာဗျူဟာချတဲ့အဓိကနိုင်ငံမဟုတ်ပါဘူးတခြားမို့လို့သူ့ရဲ့အမျိုးသားချိုးစီးပွားကိုသူရှေ့ရှုပြီးတော့လှုပ်ဆောင်တဲ့ညမှာမြန်မာနိုင်ငံကြီးကနေသူဘာမှတိတ်ပြီးတော့ဆိုချိုးကောင်းချိုးတွေလာလာဘာမှသူမမျှော်လင့်ထားပါဘူးတခုပဲရှိတာကအော်ဆိုတဲ့မှာမြန်မာနိုင်ငံသားဟောင်းတွေကနော်တောင်းနဲ့ချီပြီးရှိတဲ့တကြောင်ဒီလူတွေရဲ့မေဆန္ဒကိုရဖို့နဲ့ဒီလူတွေရဲ့စိုးရင်ချက်တွေကိုသူတို့အလေးထားပါတယ်ဆိုတာပြဖို့အတွက်ကိုတော့ကျွန်တော်တို့တောင်းဆိုချက်တွေကိုသူတို့နားထောင်တာမျိုးတွေလုပ်နိုင်တဲ့လောက်လုပ်ပေးတာမျိုးတွေလောက်ပဲရှိပါတယ်သူတို့အဓိကထားတာကတော့သူတို့ရဲ့မျိုးသားချိုးစည်းဘွားကိုမထိခိုက်ဖို့နဲ့အမျိုးသားချိုးစည်းဘွားကိုအထောက်အကူပြုဖို့ပဲဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံကြီးနဲ့မြန်မာအခြေအနေတွေကဩစတြေးလျအတွက်ကိုဘာမှကြီးမားတဲ့မဟာဗျူဟာကျတဲ့အချိုးစီးပွားတွေမရှိဘူးလို့သူတို့အနေနဲ့ဒီလိုပဲယူဆဝင်ရပါတယ
်ဟုတ်ကဲ့အဲ့တော့ဆရာပြောတဲ့အဲ့ဒီမြန်မာနိုင်ငံကလာရောက်နေထိုင်တဲ့မြန်မာနယ်ပေါ်တွေတောင်းတဲ့ GPC ရဲ့လူတွေရဲ့မဲဆန္ဒဟာသူတို့အစိုးရတွေအနာရလာဖို့သူတို့ပါတီတွေအနာရဖို့အတွက်အရေးကြီးတယ်ဆိုတော့အဲ့ဒီမြန်မာနယ်ပေါ်တွေရဲ့သဘောထားကဘယ်လိုရှိပါလဲအခုဩစတြေးလျနိုင်ငံရဲ့စစ်ကောင်စီနဲ့ဒါကျန်စီယိုခွတ်ထိုင်နေပါလေဆရာပြောတဲ့သဘောမျိုးအဲ့ဒီပုံစံမျိုးဆက်ဆံနေတဲ့အရေးကိုအဲ့မှာရှိနေတဲ့မြန်မာရေးတကြွလှုပ်ရှားသူတွေမြန်မာနယ်ပေါ်တွေရောဘယ်လိုယူဆကြပါသလဲသူတို့လက်သင့်ခံပြီးနေကြပါသလားသူတို့မျိုးတစုံတစ်ခုများလောက်ကြအောင်မလားအဲ့ဒါလည်းသိကြပါလေ
ရောက်လာတဲ့မြန်မာပြည်အကုန်လုံးကတော့စစ်အာဏာရှင်စနစ်ကိုလုံးဝဆန့်ကျင်တယ်ဒီမိုစီအုပ်ချုပ်ရေးကိုလိုလားတယ်ရှေ့တရှိအရေးကြီးဖြစ်လာတဲ့ခါကျတော့ကျွန်တော်တို့လှုပ်ရှားမှုတွေကပိုအားကောင်းလာပြီးတော့ဩစတြေးလျအစိုးရဩစတြေးလျလွှတ်တော်ဩစတြေးလျလွှတ်တော်သမဂ္ဂအရင်းနဲ့အကူအညီပေးအဖွဲ့အစည်းတွေကိုကျွန်တော်တို့မြန်မာအသက်ဝိုင်းတွေကစုစည်းစည်းနဲ့စီယုံလှုပ်ဆောင်ခဲ့တဲ့တကြားဩစတြေးလျနိုင်ငံရဲ့မြန်မာပေါ်ထားတဲ့သဘောထားတွေဟာတဖြည်းဖြည်းပြောင်းလဲလာတော့တွေ့ရပါတယ်လီဘာပါတီအစိုးရတက်လာတဲ့ခါကျတော့ကျွန်တော်တို့လူလာတဲ့တောက်စုချက်တွေကိုတော်တော်များများအကောင့်တွေဖော်ပြီးတော့ဆောင်ရွက်ပေးလာတာကိုတွေ့ရပါတယ်ဒါကြောင့်မို့ချုပ်ပြောရရင်ကျွန်တော်တို့ဩစတြေးလျမှာရှိတဲ့မြန်မာအစိုင်းဝိုင်းကသာဘာမှမပြောဘူးဘာမှမတောင်းဆိုဘူးဘာမှမလုပ်ဘူးဆိုရင်ဩစတြေးလျအစိုးရဟာမြန်မာရေးနဲ့ပတ်သက်ပြီးတော့ဒီလိုပဲချန်စီယူခွာထိုင်ပြီးတော့ပါတီဖာသာနေမဲ့သဘောမျိုးကျွန်တော်တွေ့ရပါတယ်ခင်ဗျာ
ကျောင်းစံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးတော့ကိုရနိုင်စူးစီးတင်ဆက်ပေးထားတဲ့အားကစားခဏကိုနားဆင်ရအောင်ပါရှင
်
မရိကန်ပြည်တော်စုမှာတော့ပြီးခဲ့တဲ့သတင်းပတ်ကအန်သာပွဲတွေကအထင်ကြီးပြိုင်ပွဲတစ်ခုဖြစ်တဲ့ The Masters County ပြိုင်ပွဲကိုကျင်းပခဲ့ပါတယ်။ဂျော်ဂျီယာပြည်နယ်အဂေါစတာမှာပြီးခဲ့တဲ့ April 9ရက်နေ့ကနေ10ရက်နေ့အထိကျင်းပခဲ့တာဖြစ်ပြီးတော့ဒီနေ့မှာတော့အမေရိကန်ကနာမည်ကြီး Tiger Woods နဲ့ပြန်ပြီးတော့ဝင်ပြိုင်ခဲ့တာကြောင့်ပရိသတ်တွေပို့ပြီးတော့စိတ်ဝင်စားနဲ့စောင့်ကြည့်ခဲ့ကြပါတယ်။ဒါပေမဲ့အခုနေ့ပြိုင်ပွဲမှာအမေရိကန်ကကမ္ဘာအဆင့်တစ် Scottie Scheffler ကသမရိုက်ချက်ထက်10ချက်ရှော့ရိုက်ပြီးတော့ Masters Champion ဖြစ်သွားပါတယ်။နောက်ဆုံးနေ့မှာသူကသမရိုက်ချက်ထက်တစ်ချက်ရှော့ရိုက်ပြီးဒုတိယနေရာက Rory McIlroy ထက်3ချက်အသာနဲ့အနိုင်ရသွားတာပါ။ McIlroy ကတော့နောက်ဆုံးနေ့မှာသမရိုက်ချက်ထက်8ချက်ရှော့ရိုက်နိုင်ခဲ့ပေမဲ့လည်းအစောပိုင်းရက်တွေမှာလက်စွမ်းမပြခဲ့တာကြောင့်ဒုတိယနေ့ပဲချိန်နှက်လိုက်ရပါတယ်။ Scheffler အတွက်တော့ဒါကပထမဆုံး Masters Champion ဆုဖြစ်သလို Major Player တွေထဲမှာလည်းပထမဆုံးအနိုင်ရတာဖြစ်ပြီးတော့အဲ့အတွက်လည်းသူအနေနဲ့မယုံနိုင်လောက်အောင်ဖြစ်နေခဲ့တာပါ Scheffler ကသူနောက်ဆုံးနေ့မကစားခင်မှာစိတ်လှုပ်ရှားတာတွေစိတ်ဖိစီးတာတွေများပြီးတော့ကလေးတယောက်လိုငိုခဲ့ရတယ်ဆိုပြီးတော့ပြောပါတယ
် I cried like a baby this morning I was so stressed out I didn't know what to do I was sitting there I was telling Mary
စိတ်ဖိစီးမှုတွေများလွန်းလို့ဒီမနေ့ကပဲကလေးတယောက်လိုငိုမိတယ်ကျွန်တော်အနေနဲ့ဘာလို့ရမှန်းလဲမသိဘူးကျွန်တော်ဇနီးနဲ့ထိုင်ပြီးတော့စကားပြောရင်ဒီစုအတွက်အဆင်သင့်မဖြစ်သေးဘူးထင်တယ်လို့ပြောလိုက်တယ်။စိတ်တွေလှုပ်ရှားပြီးဘာလို့လို့ဘာကံရမှန်းမသိဖြစ်ပြီးကို့ဘက်တော့ကိုအဆင်သင့်မဖြစ်သေးဘူးထင်တယ်ဆိုပြီးပြောပြတာ။အဲ့မှာသူကကို့ဘက်တော့ကိုအဆင်သင့်ဖြစ်တယ်မဖြစ်ဘူးပြောရအောင်။ရှစ်ကိုရှင်ဘာထင်နေလို့လဲဆိုပြီးအားလုံးကဖယားသခင်လူတော်တိုင်းဆိုပြီးပြောပြကြပါတယ်။တကယ်လို့ဒီနေ့ကျွန်တော်ရမယ်ဆိုလေကျွန်တော်ရမှာပေါ့ဆိုပြီးပြောခဲ့ကြပါတယ်။
McIlroy ကတော့သူ့အနေနဲ့ Masters ပြိုင်ပွဲကိုတစ်ခါမှအနိုင်မရဘူးပဲ။နောက်ဆုံးနေ့ကစားသွားတာကတော့သူကစားခဲ့တဲ့ Masters ပြိုင်ပွဲတန်တန်တစ်လျှောက်မှာအကောင်းဆုံးဖြစ်ကြောင်းဒါပေမဲ့ Scottie Scheffler ကတော့ဒီပွဲမှာချန်တဲ့သူတွေထက်ပိုကောင်းခဲ့တယ်ဆိုပြီးတော့ချီးကျူးသွားပါတယ်။ American ကနာမည်ကြီး Tiger Woods ကတော့ဒီပွဲမှာစုစုပေါင်းရိုက်ချက်300ချက်နဲ့သတ်မှတ်ရိုက်ချက်ထက်73ချက်ပိုရိုက်ပြီးတော့အဆင့်49ပဲရခဲ့ပါတယ်။ပထမနေ့ကသတ်မှတ်ရိုက်ချက်ထက်တစ်ချက်ရှော့ရိုက်နိုင်ခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့လက်ကျလာပြီးတော့အဆင့်49ပဲရခဲ့တာပါ။တိုင်ဂါဝုဒ်စာလွန်ခဲ့တဲ့14လကယင်တိုက်မှုကြောင့်ခြေထောက်မှာဒဏ်ရာတွေပြင်းထန်ရခဲ့ပြီးတော့ခြေထောက်လည်းဖျက်ရမလို့အထီတော်ဖြစ်ခဲ့တာပါ။ဒါပေမဲ့ဆေးဦးမှာ3လကြာကုသမှုတွေခံယူခဲ့ပြီးတော့ခြေထောက်ဖျက်ဆရာမလို့တော့ပဲအခု14လအကြာမှာမေဂျာပြိုင်ပွဲကိုပြန်ကစားနိုင်ခဲ့တာပါ။ဒါပေမဲ့အဲ့လိုပြန်ကစားနိုင်ဖို့အတွက်တကယ်ကိုခက်ခဲခဲ့တယ်လို့တိုင်ဂါဝုဒ်စာပြောပါတယ်
။ It's been a tough road and you know one that
အခုလိုပြင်ကစားနိုင်မှုရှောက်ခဲ့ရတဲ့လမ်းကတကယ်ကိုခက်ခဲကြမ်းတမ်းခဲ့ပါတယ်အခုလိုကစားနိုင်မှုအခွင့်အရေးရတဲ့အတွက်လဲကျွန်တော်အနေနဲ့ကျေးဇူးတင်ပါတယ်ဒီအချိန်မျိုးမဟုတ်ပဲတခြားဟာတွေလည်းဖြစ်သွားနိုင်ပါတယ်ဒါပေမဲ့14လအကြာမှာတော့ကျွန်တော်အနေနဲ့ကောက်တီးပြန်ရိုက်ပြီးတော့မာစတာပြန်ဝင်มาလဲဝင်ကစားနိုင်လိုက်ပါပြီ
ပွဲမစခင်အထီတော့သူ့ရဲ့ကြံ့ခိုင်မှုအချိန်ကြောင့်ကစားပြစ်မယ်မကစားပြစ်ဘူးဆိုတာအတိအကျမပြောနိုင်ခဲ့ပဲပွဲကြမှာဆုံးဖြတ်မယ်လို့ပြောခဲ့ပြီးအခုလို Tiger Woods ပြန်ကစားနိုင်တာကတော့ဂေါတီလောကနဲ့ဂေါတီဝါသနာရှင်တွေအတွက်သတင်းကောင်းလို့ပြောရမှာဖြစ်ပါတယ်ခင်ဗျာဒီတစ်ပတ် Premier League ဘက်ကဘောလုံးပွဲတွေဘက်မှာတော့ဇယားထိတ်က Manchester City နဲ့ဒုတိယနေရာက Liverpool တို့တွေ့ခဲ့ကြပါတယ်ဘောလုံးရာသီကုန်ဖို့လည်းတဖြည်းဖြည်းနီးလာပြီးဖြစ်သလိုဇယားထိတ်ကနှစ်သင်းလည်းဖြစ်တာကြောင့်ဒီပွဲကအမှတ်ပေး Champions ုဘယ်သင်းဖြစ်မယ်ဆိုတာအဆုံးဖြတ်ပေးမယ်ပွဲလို့ပြောရလဲမားတယ်လို့မဆိုနိုင်ပါဘူးဒါပေမဲ့ဒီပွဲမှာတော့တစ်ဖက်၅ဂိုးစီနဲ့တည်ဖြစ်ခဲ့ပါတယ်မက်ဆီတီအတွက်ဂိုးတွေကိုတော့ De Bruyne နဲ့ Jesus တို့ကသွင်းပေးခဲ့ပြီးတော့ Liverpool အတွက်ချေပါဂိုးတွေကိုတော့ Jota နဲ့ Mane တို့ကသွင်းပေးခဲ့တာဖြစ်ပါတယ်ဒီပွဲမှာနှစ်သင်းလုံးကတိုက်စစ်ဖွင့်ကစားပြီးတော့ဂိုးသွင်းခွင့်တွေလည်းအများအပြားရတဲ့အတွက်ပြိသက်အကြိုက်ပွဲတစ်ပွဲဖြစ်ခဲ့ပါတယ
် It was a fantastic game so for both sides and both teams want to try to win every game in all competitions it was a
ပွဲကပွဲကောင်းတစ်ပွဲဖြစ်ခဲ့ပြီးနှစ်သင်းစလုံးအနိုင်ရဖို့ကြိုးစားခဲ့ကြပါတယ်။ဒါပြင်ကစားနေတဲ့ပွဲတိုင်းမှာလည်းနိုင်အောင်လုပ်နေကြပါတယ်။သို့တော့တရေကျသွားတဲ့အတွက်နည်းနည်းတော့စိတ်ပျက်မိပါတယ်။ကျွန်တော်တို့အနေနဲ့သူတို့ကိုအနိုင်ရနိုင်ရတဲ့အနေနဲ့အဲ့ဒီအခွင့်အရေးကိုဆုံးရှုံးသွားပြီးသူတို့ကိုချန်ပီယံဖြစ်ဖို့အခွင့်အရေးဆက်ပြီးပေးလိုက်တယ်လို့ခံစားရပါတယ်။ဒါပေမဲ့ပွဲပြီးမှာတော့ကျွန်တော်အသင်းကိုစိတ်ဓာတ်မကျဖို့ပြောခဲ့ပါတယ်။
I know how intense it is. The concentration level in these games.
It's ဒီပွဲကဘလောက်အကျိတ်နဲ့ဖြစ်တယ်ဆိုတာကျွန်တော်သိပါတယ်။ကျွန်တော်အရင်ကလည်းပြောပြပါတယ်။ဒီပွဲက heavyweight လက်ဝတ်သမားနှစ်ယောက်ထိုးတယ်လို့ပါပဲ။တစ်ချက်လောက်အာယုံမဆိုင်နိုင်ပဲလက်ကိုအောက်ချလိုက်တာနဲ့မျက်နှာတက်တက်ကိုထိုးခံရတာပါပဲ။ အဲ့ဒီအခါကျရင်ပြန်ထပြီးတော့ပြန်ထိန်ရတာပဲပွဲမစခင်ရရောပထမပိုင်းအပြီးမှပြောတာကတော့ကျွန်တော်တို့ခံစစ်ကစားတဲ့ပုံစံမှာကျွန်တော်တို့အနေနဲ့ဒီလိုပွဲတွေမှာပူပြီးတော့ရရဲတင်းတင်းကစားဖို့လိုပါတယ
်ဒီပွဲတည်ကြလိုက်တဲ့အတွက်ဘောလုံးရာသီဂုံဖို့9ပွဲပဲလိုတော့တဲ့အချိန်မှာမန်စီးတီးက84မှတ်လီဗူးက83မှတ်နဲ့အကျိနဲ့ဖြစ်နေပါတယ်သူတို့နှစ်တင်တမတ်ပဲကွာတာကြောင့်ဂျန်နဲ့9ပွဲမှာပွဲတိုင်းကိုနိုင်မလားဘယ်လိုအလဲပြောင်းနေဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းနေပါတယ်ခင်ဗျာအချိန်ထဲမှာပဲမန်ယူတိုက်စစ်မှုရောနောက်တို့ဟာပြီးခဲ့တဲ့ Everton ကိုရှုံးတဲ့ပွဲမှာကွင်းထဲကနေထွက်တဲ့အချိန်မှာ Everton လူငယ်ပရိသတ်တယောက်ရဲ့လက်ထဲကဖုန်းကိုရိုက်ချလိုက်တာကြောင့်ရဲတပ်ဖွဲ့ရဲ့စုံစမ်းစစ်ဆေးတာကိုခံရပါတယ်။ရော်နောဒိုကဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ရဲ့လူမှုကွန်ရက်ကနေတရားဝင်တောင်းပန်ထားပါတယ်။အခုလိုခက်ခဲတဲ့အချိန်မှာစိတ်ခံစားမှုတွေကိုထိန်းချုပ်ဖို့အမြဲခက်ခဲကြောင်းဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့လေးလေးစားစားနဲ့စိတ်ရှည်ဖို့လိုပြီးတော့ဘောလုံးကိုချစ်တဲ့လူငယ်တွေအတွက်စံနမူနာကောင်းဖြစ်ဖို့လိုကြောင်းဒီကိစ္စအတွက်တောင်းပန်ကြောင်းနဲ့တကယ်လို့ဖြစ်နိုင်မယ်ဆိုရင်သူ့အနေနဲ့အဲ့ဒီပရိသတ်ကိုဘောလုံးဝဲကြည့်ဖို့အတွက် Old Trafford ကိုဖိတ်ချင်ပါတယ်ဆိုပြီးတော့ပြောထားပါဗျ။မန်ယူသင်းကတော့ Everton ကိုဒီတစ်ပတ်မှာရှုံးသွားတဲ့အတွက်အဆင့်ခွင့်မှာရှိနေပြီးတော့လာမယ့်ဘောလုံးရာသီ Champions League ဝင်ခွင့်ရဖို့အတွက်လည်းမရေမရာဖြစ်နေပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Egypt ဘောလုံးသင်း Nibia Carlos Queiroz ဟာ Nibia တော်ကနေနှုတ်ထွက်လိုက်ပါပြီ။ဤတဲ့ဟာအာဖရိကဖလားဖိုင်နယ်မှာစီနီဂေါကိုပယ်နယ်တီနဲ့ရှုံးပြီးတဲ့နောက်ကာတာနိုင်ငံမှာချင်းမမဲ့ကမ္ဘာဖလားခြေစစ်ပွဲလဲမအောင်တဲ့အတွက်ဤတဲ့ဘောလုံးဖွဲ့ချုပ်နဲ့ကီယော့စ်တို့ကြားနှစ်ဖက်သဘောတူညီမှုနဲ့လမ်းဆွဲလိုက်ကြတာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါရဲ့ရှင် VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းအကြေအကျကိုဆက်ပြီးပြောပြပေးပါမယ်ရှင်ယူကရိန်းနိုင်ငံအတွက်လုံခြုံရေးဆိုင်ရာအကူအညီဒေါ်လာတန်950ဘူအထိထပ်ပေးဖို့ American ကမကြခင်ကြေညာမယ်လို့ခန့်မှန်းထားကြပါတယ်ယူကရိန်းသမ္မတ Volodymyr Zelensky ကလည်းရုရှားတပ်တွေကိုခုခံတွန်းလှန်ဖို့အတွက်အကူအညီတွေထပ်ပေးဖို့ပန်ကြားထားတာပါအကူအညီပေးမဲ့အစီအစဉ်အသေးစိတ်ကိုပြင်ဆင်နေစေဖြစ်ပေမဲ့အဲ့ဒီထဲမှာဟာဝစ်စာအမြောက်တွေအပါအဝင်မြေပြင်ပြစ်လက်နက်ကြီးတွေပါဝင်ပွဲရှိတယ်လို့ Congress လွှတ်တော်အကြီးအကဲလက်ထောက်တူကရိုက်တာသတင်းကိုပြောပါရယ် Switch Blade လို့ခေါ်တဲ့အဝေးထိန် drone ရဲ့အစီးတရားအစင်းတရားတွေကအတော်များများကို Ukraine တပ်ဖွဲ့တွေရထားပြီးဖြစ်တယ်လို့ American ကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတူကပြောပါရယ်ဒီကနေ့ဟာမြန်မာနိုင်ငံတဝန်တကြံပွဲတော်အကြိုနေ့ဖြစ်ပေမဲ့လည်းစစ်အာဏာသိမ်းကာလမတိုင်ခင်နှစ်တွေကလိုပွဲတော်ကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲပြောကြတာမျိုးမတွေ့ရပါဘူးစစ်တပ်ကအာဏာသိမ်းယူခဲ့ပြီးပထမဆုံးကြုံခဲ့တဲ့2021တကြံပွဲတော်တုန်းကလိုပဲဒီနှစ်တကြံပွဲတော်ကိုလည်းတပိတ်မှောက်ကြဖို့စစ်အာဏာသိမ်းမှုစန့်ကျင်နေသူတွေကနှိုးဆော်ထားကြပါတယ်တစ်ဖက်မှာလည်းစစ်ကောင်စီကတိုင်းပြည်ပုံမှန်အခြေအနေအတိုင်းပြန်လည်ပတ်နေပြီဆိုတာပြချင်တဲ့အတွက်တကြံမန်းတပ်တွေစောက်ပြီးပွဲတော်တွေလှုပ်ဖို့ပြင်ဆင်ခဲ့ပါတယ်စစ်အာဏာသိမ်းမှုကိုငြိမ်းချမ်းစွာဆန့်ကျင်ကန့်ကွက်နေသူတွေကတော့တကြံကာလအတွင်းမှာကိုပဲဒေသတချို့မှာလမ်းပေါ်ထွက်ဆန္ဒပြတာတွေဒီကနေ့လှုပ်ခဲ့ကြပါတယ်စစ်ကောင်စီကိုလက်နက်ကိုင်တိုက်ခိုက်နေကြသူတွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမှာလည်းနိုင်ငံတော်ဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်စားနပ်ရိက္ခာမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာနိုင်ငံပေါင်း17နိုင်ငံကိုဖင်လန်နိုင်ငံကအကူအညီပေးမဲ့ထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာ၊ဆိုမာလီယာ၊ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံစတဲ့နိုင်ငံပေါင်း17နိုင်ငံမှာလူသားစာနာမှုအကူအညီပေးလုပ်ငန်းတွေအတွက်ဖင်လန်အခြေစိုက်ပြည်တွင်းအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုယူရိုငွေ26.3%ပေးဖို့ရထားတဲ့အကြောင်းဖင်လန်နိုင်ငံဇာရေးဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းတိုင်းပြည်ရဲ့စီးပွားရေးလူမှုရေးကျန်းမာရေးစတဲ့ခန္ဓာအသီးသီးရိုးရင်းပျက်စီးလာနေပါတယ်။အာဏာသိမ်းစစ်ကောင်စီကလည်းတိုင်းပြည်လူထုအကျိုးစီးပွားတိုးတက်ရေးလှုံ့ဆော်တဲ့အစားအာဏာသိမ်းမှုခိုင်မြဲရေးအတွက်စန့်ကျင်သူတွေကိုနှိမ်နင်းတာကိုပဲအာရုံစိုက်လုပ်နေတယ်လို့ဝေဖန်ကြပါတယ်။စီးပွားရေးလုပ်ငန်းတွေတေချာမလဲပတ်နိုင်တာကြောင့်အလုတ်အကိုင်းအခွင့်အလမ်းဆုံးရှုံးနေသလိုလုပ်ငန်းတွေပိတ်သိမ်းတာကြောင့်လည်းအလုတ်လက်မဲ့အရေးအတွက်ပိုတိုးလာနေပါတယ်။ဗုဒ္ဓဘုညာရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်တွေထုတ်လုံရေးမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်ဒိုနဲ့ PJ အီလီယော့တို့ဖြစ်ပါတယ်ဒီနေ့ညရဲ့အစီအစဉ်တွေကိုကျွန်မအလင်မာကတောင်းမယူတင်ဆက်ပေးခဲ့တာပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့အေးစက်နဲ့တကြံအကြိုညာလေးဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.